Welcome to the Voice of America in Burmese.
မင်္ဂလာပါ။ Washington မြို့တော် VOA American အသံကနေ2022ခုနှစ် January 6ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုရဲမင်းထွန်းတို့ကပူးတွဲတင်ဆက်မှာပါ။ American ပြည်ထောင်စုအထက်လွှတ်တော်နှစ်နေရာအတွက် Georgia ပြည်နယ်မှာမနစ်အင်္ဂါနေ့ကပြန်ပြီးကျင်းပတဲ့ရွေးကောက်ပွဲမှာလူတွေမဲယုံတွေမှာနက်နက်အစောကတည်းကတန်းစီပြီးမဲပေးခဲ့ကြပါတယ်။အခုလို Georgia ပြည်သူတွေမဲယုံတွေမှာမဲထွက်ပေးကြဖို့လေသမရထရန့်ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း Georgia မဲဆန္ဒစနစ်အကောင့်ထဲပေါ်စီမံခန့်ခွဲရေးမန်နေဂျာ Gabriel Sterling ကတိုက်တွန်းခဲ့ပါတယ
် However right now given the nature of the president's statements and several other people
အခုချိန်မှာသမရရဲ့ကြေညာချက်တွေနဲ့သူ့ရဲ့ဆွဆွဲချက်တွေကိုထောက်ခံတဲ့သမရနဲ့အကျွမ်းတဝင်ရှိခဲ့သူတွေရဲ့သဘောထားတွေအရဆန္ဒပြကြဖို့နည်းမထဲကြဖို့ဆိုတဲ့တိုက်တွန်းချက်တွေရှိနေပါတယ်ကျွန်တော်တို့အထူးသဖြင့်တောင်းဆိုချင်တာကအင်္ဂါနေ့မှာထွက်ပြီးမဲရီပေးကြဖို့ဖြစ်ပါတယ်လို့ပြောသွားတာပါGeorgia ရွေးကောက်ပွဲဟာအထက်လွှတ်တော်မှာ Republican ဒါမှမဟုတ် Democrat ကလွှမ်းမိုးထိန်းချုပ်မလဲဆိုတာအဆုံးဖြတ်ပေးမှာဖြစ်ပါတယ်။အထက်လွှတ်တော်နှစ်နေရာအတွက် Republican အထက်လွှတ်တော်အမတ် David Perdue နဲ့ Democrat Party ကရုပ်တံမှတ်တမ်းထုတ်လုပ်သူ John Ossoff တို့ရှင်ပြိုင်ကြမှာဖြစ်ပြီးလက်ရှိ Republican အထက်လွှတ်တော်အမျိုးသမီးအမတ်ကျဲဝချမ်းသာသူ Kelly Loeffler နဲ့ Democrat ဘက်ကခရီးရန်တရားဟောဆရာRaphael Warnock ရှင်ပြိုင်နေကြတာဖြစ်ပါတယ်။ဒီရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူပေါင်း3တန်းကျော်ရှိခဲ့ပါတယ်။တနင်္လာနေ့ကတော့ရွေးကောက်ခံသမ္မတ Joe Biden ရောသမ္မတ Trump မှာ Georgia ပြည်နယ်ကိုသွားရောက်ပြီးမဲဆွယ်စည်းရုံးခဲ့ကြပါတယ်ရှင်။ American ပြည်ထောင်စု Washington DC မှာသမ္မတ Donald Trump ကိုထောက်ခံတဲ့လက်ရဇွန်အုပ်စုတွေဆန္ဒပြပွဲမတိုင်ခင်နှစ်ရက်အလိုမှာအုပ်စုခေါင်းဆောင်ကို Washington DC ရဲတပ်ဖွဲ့ကတနင်္လာနေ့ကဖမ်းဆီးလိုက်ပါတယ်။The Proud Boys လို့အမည်ပေးထားတဲ့လက်ရဆုံးအဖွဲ့ခေါင်းဆောင် Enric Darro ကိုပြီးခဲ့တဲ့လက Washington DC ဆန္ဒပြပွဲတွေအတွင်းတမိုင်းဝင် African American ဖျားရှစ်ခိုးကျောင်းမှာရှိနေတဲ့ Black Lives Matter စိုင်းပုတ်ကိုချိုချမီးရှို့ခဲ့တဲ့အတွက်ပြည်စည်းဥစ္စာဖျက်ဆီးမှုဆွဲချက်တွေနဲ့ဖမ်းဆီးခဲ့ကြောင်း DC ခရိုင်ရဲဌာနကပြောကြားခဲ့ပါတယ်။ဒါ့အပြင်အသက်36နှစ်အရွယ် Darro ကိုရဲတွေဖမ်းဆီးချိန်မှာချီစံအများပြားထက်နိုင်တဲ့စွမ်းရည်မြင့်ချီကပ်တွေတွေ့ရှိခဲ့တာကြောင့်လက်နက်ခဲယံကင်ဆောင်မှုဆွဲချက်လည်းပါဝင်ပါတယ်။ The Proud Boys အဖွဲ့ဟာဗုဒ္ဓဘူးနေ့မှာ American ပြည်ထောင်စုလွှတ်တော်အဆောက်အအုံရှေ့စုဝေးကြမယ်လို့မျှော်လင့်ရပါတယ်။ရွေးကောက်ပွဲမှာ Biden အနိုင်ရမှုကိုလွှတ်တော်ကအတည်ပြုလိုက်တဲ့အတွက် Trump ကိုထောက်ခံသူအများပြားဟာလွှတ်တော်ရှေ့ဆန္ဒပြကြဖို့စီစဉ်နေကြတာဖြစ်ပါတယ်။ဒီအတော်အတွင်းမနေ့အင်္ဂါနေ့ကစပြီး Washington DC မြို့တော်မှာ Trump ကိုထောက်ခံသူတွေစတင်ဆန္ဒပြနေကြပါတယ်။ရဲတွေဘက်ကတော့ဆန္ဒပြသူတွေအနေနဲ့လက်နက်တွေယူမလာကြဖို့တတိပေးထားပါတယ်။ Washington DC မှာဗုဒ္ဓဘူးနေ့ဆန္ဒပြပွဲတွေအတွက်လုံခြုံရေးယူဖို့တပ်ဖွဲ့ဝင်300ကူညီပံ့ပိုးဖို့ရှိကြောင်း National Guard ပြည်နယ်လုံခြုံရေးတပ်ဖွဲ့ကပြောပါတယ်။လာပေါင်းများစွာကြောင်းအောင်ဆောင်ရမယ့် COVID-19 ကာကွယ်ဆေးထိုးရမယ့်အလှည့်ကိုလူတွေတန်းနဲ့ချီစောင့်ဆိုင်းနေချိန်မှာပဲ Internet Online ကနေလိမ့်လေသူတွေဟာကာကွယ်ဆေးကိုရက်အနည်းငယ်အတွင်းDollar 150နဲ့ပို့ပေးနိုင်ကြောင်း email တွေ phone application တွေကနေ message တွေပို့ပြီးလူတွေကိုဆွဲဆောင်နေကြပါတယ်။ COVID-19 ကာကွယ်ဆေးလိမ့်လည်မှုတွေမြင့်တက်လာနေချိန်မှာပဲဥရောပနဲ့ American အစိုးရအရာရှိတွေကနေငွေချင်းနဲ့လူပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေအတွက်လိမ့်လည်သူတွေနဲ့ပတ်သက်လို့လူထုကိုသတိပေးနေကြပါတယ်။ American ပြည်ထောင်စုမှာတနင်္လာနေ့အထိစစ်တမ်းကောက်ယူချက်အရာလူပေါင်း 4.5 သန်းဟာ COVID-19 ကာကွယ်ဆေးကိုပထမအကြိမ်အထိုးခံခဲ့ပြီးပြီလို့American Yoga ထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကပြောကြားခဲ့ပါတယ်။အစောပိုင်းကတော့2020ပြည့်နှစ်အကုန်မှာကာကွယ်ဆေးထိုးပြီးသူပေါင်းတန်း20ရှိရမယ်လို့ American အစိုးရကခန့်မှန်းထားခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံရဲ့တမဏိလုပ်ငန်းနဲ့ပတ်သက်နေတဲ့စီးပွားရေးကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေကိုပိတ်ဆို့အရေးယူလိုက်ကြောင်း American ဘဏ္ဍာရေးဝန်ကြီးဌာနကအင်္ဂါနေ့ကကြေညာလိုက်ပါတယ်။ Donald Trump အစိုးရလက်ထက်အီရန်အစိုးရကိုဖိအားပေးလာခဲ့တဲ့နောက်ဆုံးလှုပ်ဆောင်မှုအနေနဲ့ Trump ကသူ့သမ္မတသက်တမ်းကုန်ကနီးအခုလိုဆောင်ရွက်ခဲ့တာပါ။ဘဏ္ဍာရေးဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ချက်အရကုမ္ပဏီပေါင်းတဒါဇင်ကျော်နဲ့လူပုဂ္ဂိုလ်တအူးကိုနာမည်ပြည့်စည်းရင်းနဲ့ထည့်သွင်းခဲ့တာဖြစ်ပါတယ်။အီရန်နဲ့ပတ်သက်လို့ပိတ်ဆို့အရေးယူခံရတဲ့ကုမ္ပဏီတွေထဲမှာတမ်နီထုတ်လုပ်မှုမှာအဓိကပါဝင်နေတဲ့ကာဗွန်ပစ္စည်းထုတ်လုပ်တဲ့တရုတ်ပိုင် New Carbon ပစ္စည်းများနည်းပညာကုမ္ပဏီ Limited KFCC လည်းပါဝင်ပါတယ်။ အမေရိကန်ဗန်နာယေးဌာနရဲ့ထုတ်ဖော်ချက်အရဒီတရုတ်ကုမ္ပဏီဟာအီရန်ကုန်သွယ်ရေးကုမ္ပဏီတစ်ခုကိုအသုံးပြုပြီး2011ကနေ2020ပြည့်နှစ်အထိအီရန်မှာရှိတဲ့တန်မဏိကုမ္ပဏီကိုပစ္စည်းကရိယာတွေရောင်းချခဲ့တာဖြစ်ပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်တင်ပြသွားပါမယ်ကျွန်တော်ရမ်တော်မှာမြန်မာနိုင်ငံမှာမနေ့တုန်းကကိုဗစ် -19 ရောဂါကူးစက်ခံရသူ648ယောက်ထပ်ပြီးအတည်ပြုခဲ့တဲ့အကြောင်းကူးစက်သူစုစုပေါင်း 132,582 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်ရီအတွင်းကိုဗစ် -19 ကြောင့်သေဆုံးသူက22ယောက်ရှိတာကြောင့်အခုထိသေဆုံးသူစုစုပေါင်း 2,966 ယောက်ရှိကြောင်းကျမ၏အကစားဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။ဇန်နဝါရီလ5ရက်နေ့အတွက်ကိုဗစ် -19 တက်ခွဲနမူနာပေါင်း19,980ဆစ်ဆီးခဲ့တဲ့အထက်ကကူးစက်ခံရသူအခုလို600ကျော်ထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလနောက်ဆုံးပတ်လည်ကနေမနေ့ကအထိနေ့စဉ်ယောဂကူးစက်ခံရသူ 3,300 ခန့်တုန်းကနေ 400 ခန့်တုန်းဝန်းကျင်ရှိကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံရဲ့လူဦးရေအများဆုံးပြည်နယ်ဖြစ်တဲ့အုတ္တရပရဒက်ရှ်ပြည်နယ်မှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးနှံရေးအစမ်းလျှင်ခဲ့ပါတယ်။နိုင်ငံတော်ကကာကွယ်ဆေးထိုးနှံပေးမဲ့အစီအစဉ်စတင်ဖို့အစိုးရဖြစ်နေချိန်မှာအခုလိုခမန်းကြီးလူသားတရာလောက်ရှိတဲ့ပြည်နယ်တွေကခရိုင်85ခုမှာချုပ်တင်အစမ်းလျှင်ခဲ့တာဖြစ်ပါတယ်။ရှေ့တရင်ပတ်မှာစတင်မဲ့ကာကွယ်ဆေးထိုးနှံပေးမဲ့အစီအစဉ်အတွက်ကျမ၏ဆိုင်ရာအာဏာပိုင်တွေဘက်ကအစိုးရဖြစ်နေပြီလို့ကျမ၏ဝန်ကြီးဌာနအတွင်းဝန်ရာဂျက်ရှ်ဘူရှန်ကအေဂါနီကပြောပါတယ
်။ Just be then vaccine ko ye accelerated approval milta hai.
ဇန်နဝါရီလ2ရက်နေ့မှာကျွမ်းကျင်ပညာရှင်များကော်မတီအဖွဲ့ SCC ကကာကွယ်ဆေးနဲ့ပတ်သက်လို့ထောက်ခံချက်ပေးလိုက်ပြီးဖြစ်ပါတယ်။ဇန်နဝါရီလ3ရက်နေ့မှာလည်းအိန္ဒိယအထွေထွေဆေးဝါးထိန်းချုပ်ရေးဌာနကရေးပေါ်အသုံးပြုခွင့်ပေးလိုက်ပြီးဖြစ်ပါတယ်။ဆယ်ရက်အတွင်းထိုးဆေးတွေကိုဖြန့်ဖြူးပေးဖို့စီစဉ်ထားပါတယ်။အပြစ်သက်ဆုံးဖြတ်ချက်ကိုတော့အစိုးရကချမှတ်ပါမယ်လို့ဂျာမန်ဝန်ကြီးဌာနအတွင်းဝန်ရာဂျက်ရှ်ဘူရှန်ကပြောပါတယ်။ဒါ့အပြင်ဘာရက်ဘိုင်ိုတက်နဲ့အိန္ဒိယဆီရမ်အင်စတီကျူတိုရဲ့ပူးတွဲတင်ညာချက်မှာကကွယ်ဆေးရီကကမ္ဘာတဝန်းအများပြည်သူကျမ်းမာရေးအတွက်ဖြစ်တယ်လို့ဖော်ပြထားကြောင်းဆေးရီကိုတကမ္ဘာလုံးလလန်းမီအောင်ထုတ်လုပ်ပေးဖို့ဂရုပြုထားတာကြောင့်ကကွယ်ဆေးပြပတင်ဖို့မှုကိုပိတ်ပင်တမျက်ထားတာမရှိကြောင်းလည်းသူကပြောပါတယ်။အိန္ဒိယမှာ AstraZeneca နဲ့ Oxford တက္ကသိုလ်ကထုတ်လုပ်တဲ့ COVID-19 ကကွယ်ဆေးနဲ့ပြည်တွင်း Bharat Biotech ကုမ္ပဏီကထုတ်လုပ်တဲ့ကကွယ်ဆေးရီကိုအရေးပေါ်အသုံးပြုခွင့်ပေးထားပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက် Rohingya ဒုက္ခသည်တွေနေရပြန်နိုင်ရေး2021ခုနှစ်မှာစတင်ဖို့မျှော်လင့်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးစီကိုပြပိုးတဲ့နှစ်တကူသဝင်လောမှာရေးသားထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကပြောပါရယ်ကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တစ်ခုကိုအတည်ပြုချမှတ်ပြီးရပိုင်းအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကတင်းတင်းကြပ်ကြပ်နဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပါရယ်အဲ့ဒီနှစ်တကူသဝင်လောကိုနိုင်ငံတော်အတိုင်ပင်ခံရုံးကိုပြပိုးခဲ့တယ်လို့လည်းသူကပြောပါရယ်ဒါပြင်ရိုဟင်ဂျာရီနေရပြန်တဲ့ရေးအတွက်ဂျပန်နိုင်ငံကလည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းအိန္ဒိယနဲ့တရုတ်နိုင်ငံတို့ကလည်းဒုက္ခသည်တွေနေရပြန်ရေးပူးပေါင်းဆောင်ရွက်နေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကိုဒီနှစ်ထဲစတင်ကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ရိုဟင်ဂျာသုံးဦးကိုလက်မခံတဲ့မြန်မာအစိုးရအနေနဲ့ဒုက္ခသည်တွေနေရပြန်တဲ့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူစာချုပ်ချုပ်ဆိုထားခဲ့ပေမဲ့အခုချိန်ထိနေရပြန်ရေးအစီအစဉ်စတင်နိုင်ခြင်းမရှိသေးပါဘူး။မြန်မာရိုဟင်ဂျာဒုက္ခသည်တပ်ဖွဲ့တရင်တောက်တယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကထောက်ခံတဲ့အမှတ်ခံနဲ့ပြန်လွှတ်ပေးလိုက်ပေမဲ့တရားစွဲဆိုထားဆဲဖြစ်ပါတယ်။ကုတုပလောင်ဒုက္ခသည်စကန်ကရိုဟင်ဂျာဒုက္ခသည်တွေကိုပတ်စံချာကျုံးကစကန်တွေကိုရွှေ့ပြောင်းပို့ဆောင်ပေးနေတဲ့ဘတ်စကားတွေကိုတပ်ဖွဲ့ရိုက်တာကြောင့်အပ်ဒယ်ကလမ်ကိုဒီဇင်ဘာလ28ရက်နေ့ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ31ရက်နေ့ကတရားရုံးမှာကြားနာစစ်ဆေးမှုမှာတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဟင်ဂျာဒုက္ခသည်ကလမ်ကိုတဝဝတရားနှုတ်ဆက်မှုနဲ့တရားစွဲဆိုလိုက်ပါတယ်။သူမှာအဖြစ်ရှိရင်ထောင်ဒဏ်3နှစ်အထိကြာခံရနိုင်တယ်လို့လည်းဒေသီမခြားသတင်းတောက်များအဖွဲ့ RSF ကပြောပါတယ်။သူကိုဖမ်းဆီးရတဲ့တကယ်အကြောင်းရင်းကတော့ဒုက္ခသည်တွေကိုဗဆန်ချာကျုံးကိုအတင်းပြောင်းရွှေ့နေမှုမှာ အာဏာပိုင်တွေရဲ့ကိုင်တွယ်ဆောင်ရွက်ပုံတွေကိုတည်တပ်ပုံရယူနေတာကြောင့်ဖြစ်တယ်လို့လည်း RSF ကပြောပါရယ်လူခွေရဲ့အဖွဲ့တွေကန့်ကွက်နေတဲ့ကြားကဒီဇင်ဘာလအစောပိုင်းကစပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဂျာဒုဂတ်တယ်ရီကိုပတ်စန်ဂျာချုပ်ကိုစတင်ပြောင်းရွှေ့ပေးနေတာဖြစ်ပါရယ်ပတ်စန်ဂျာချုပ်ကိုပြောင်းရွှေ့ပေးတာက2019ခုနှစ်ကမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုဂတ်တယ်ရီနေထိုင်ရာစခန်းတွေမှာလူတွေမတန်မဆဖြစ်ကြနေတာကိုရှင်းချပေးနိုင်လိမ့်မယ်လို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါရယ်ခင်ဗျာထိုင်းနိုင်ငံရေနံနဲ့တဘာဝတန်ခွေရှာဖွေထုတ်လုပ်ရေးကုမ္ပဏီ PTTEP ကမြန်မာနိုင်ငံကတဘာဝတန်ခွေရှာဖွေထုတ်လုပ်ရေးလုပ်ွက်တွေဖွံ့ဖြိုးတိုးတက်ရေးနဲ့ဒါအပိစက်ရုံတစ်ခုတည်ဆောက်ရေးအတွက်နောက်ထပ်အမေရိကန်ဒေါ်လာ1ဘီလီယံရင်းနှီးမြှုပ်နှံဖို့စီစဉ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံပိုင်စွန့်ရင်ကုမ္ပဏီကြီးဖြစ်တဲ့ PTT လက်အောက်ခံ PTTEP ကုမ္ပဏီကဒီဇင်ဘာလကမြန်မာအစိုးရစီကနေတဘာဝတန်ခွေရှာဖွေထုတ်လုပ်ခွင့်တည်တံ့ရရှိခဲ့တာဖြစ်ပါတယ်။တစ်ဖက်သဘောတူညီချက်အရ PTTEP ကုမ္ပဏီကမြန်မာကမ်းလွန်မှာတဘာဝတန်ခွေထုတ်လုပ်မှာဖြစ်တယ်လို့မြန်မာနိုင်ငံတွင်းကဒါအပိစက်ရုံတစ်ခုအတွက်အဲ့ဒီတန်ခွေတွေထောက်ပံ့ပေးဖို့ပြင်မှာဖြစ်ပါတယ်။ဒီစီမံကိန်းကမြန်မာနိုင်ငံအတွင်း PTTEP ရဲ့လုပ်ငန်းချက်တွေမှုအစီအစဉ်ရဲ့ပထမခြေလှမ်းဖြစ်တယ်လို့ဒီစီမံကိန်းကြောင့်2030ပြည့်နှစ်မှာအင်တာစုအားလုံးလျှက်စီးပြီးရရှိရေးမျှော်မှန်းထားတဲ့မြန်မာနိုင်ငံရဲ့ပတ်ပေါင်းစုရေရှည်တည်တံ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုအထောက်အကူပြုမှာဖြစ်ကြောင်း PTTEP ရဲ့အမှုဆောင်ရာရှိချုပ်ဖမ်ဆောင်းတာဗင်စင်ကပြောပါရယ် PTTEP ကုမ္ပဏီအနေနဲ့အသေးစိတ်လည်လာမှုတွေပြုလုပ်ပြီး2022ခုနှစ်အစောပိုင်းမှာရည်တည်မြှုပ်နှံမှုစီမံကိန်းအတွက်အပြည့်အစုံဆုံးဖြတ်ချက်ချမှာဖြစ်တယ်လို့လည်းဂျပန် Nikkei Asia သတင်းကပြောပါရယ်ခင်ဗျာပေါ်တော့နေမနေခင်အောင်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူတင်ညာခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူသားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကရင်မျိုးရာစီယုံ KNU နဲ့မြန်မာစစ်သားတို့ကြားပဲခူးတိုင်းရောင်လေးပင်ခရိုင်မှာစစ်ရေးသိမ်းမှနေမှုပေါ်ဒေသခံတွေစိုးရိမ်နေတဲ့အကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကိုအိမ်ပါကရင်မျိုးရာစီယုံ KNU တပ်မဆုံးလှုပ်ရှားရပဲခူးတိုင်းညောင်လေးပင်ခရိုင်ဘက်မှာဒီဇင်ဘာလကုန်ကနေဇန်နဝါရီလစန်းသည့် KNU နဲ့မြန်မာစစ်သားတို့ကြားစိုက်ပွဲဖြစ်ပွားခဲ့လို့စိုးရိမ်မှုတွေရှိနေတဲ့အကြောင်းညောင်လေးပင်ခရိုင်ကရင်လူမှုရေးရာဖွဲ့ပြောခွေရာစောတိဘယ်တက်ကပြောပါတယ
်ဆက်တလာပိုင်း28ရက်နေ့ပြီးတော့ဆက်ဖြစ်တယ်ညောင်လေးပင်ခရိုင်တပ်မ3ဒီဘက်အခြားမှာအဲ့ဒီပေါ်ပြတဲ့ကြေးရွာဒီမှာအဲဆက်လာပိုင်းရဲ့ရက်လည်းတက်ကဖြစ်တယ်ဒီချစ်စေပေါ်မှာကျွန်တော်တို့ဒေတာကပြည်သူတွေအားဒီပေါ်မှာသူတို့တရားဆိုရင်တောင်းကြမှုရှိနေပါဘူး
2022ကုန်စီစဉ်ပါ28ရက်နေ့နဲ့ဒီနှစ်ဆန်းဇန်နဝါရီလ2ရက်နေ့မှာညောင်လေးပင်ခရိုင်မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်နယ်မြေတွေဖြစ်တဲ့ခိုးပူစော်မီလူခဲခါခူနဲ့ခဲတဲကြီးရွာအုပ်စုတွေမှာ KNU နဲ့မြန်မာစစ်တပ်တို့စိုက်ပွဲဖြစ်ပွားခဲ့တာပါတမရောကနေဒေတာတွင်လမ်းဖောက်လုပ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးနယ်မြေတွင်လှုပ်ရှားနေတဲ့ KNU စစ်ဖွဲ့တွေနဲ့စိုက်ပွဲဖြစ်ပွားနေတာပါKNU ကြောက်ကြီးမြို့နယ်ဆက်ဆံရေးယုံတာဝန်ရှိသူတွေကတော့ဒေတာတွင်တိုက်ပွဲဖြစ်ပွားကြောင်းအသေးပြုပြောပါတယ
်ဒီ28ရက်နေ့မှာအဲ့ဒီဒီကြောက်ကြီးနယ်မြေကြားမှာရှိတဲ့ကလားဆောက်ထပ်ကွေးတွေမြေမှာအနေချင်းရှိတယ်ဆိုတာသိရတယ
်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းဒေတာခန့်ရွာသားတွေလုံခြုံရေးစိုးရိမ်နေရလို့နှစ်ဖက်သက်ဖွဲ့တွေအနေနဲ့အပြစ်ခတ်ရစေးရေးသဘောတူညီချက်အတိုင်းလှုပ်ဆောင်သွားဖို့စိုက်သွင်းတယ်လို့ကရင်လူမှုရေးရာဖွဲ့ပြောခွေရစောတိပေတက်ကပြောပါတယ်
လာပါလို့မကြတဲ့အခြေခဲ့တဲ့ပုံစံနဲ့သူဆိုရင်လမ်းကြောင်းမှာနှစ်ဖက်ဆက်တဲ့လှုပ်ရှားမှုကတော့ပိုများလာတဲ့အခါကျတော့တီတူတွေကတောလာတာတော့တော်တော်ပါသွားတာပေါ့အဲ့ထက်ပိုကြီးသွားမယ်ဆိုရင်တော့သူတို့လည်းစိုးရင်တာပေါ့သူတို့တရားကိုနှစ်ဖက်ကောင်းကောင်းလေးပြအောင်သူတို့ပြင်ပြတာပေါ့ပေါ့
ဒါအပြင်ခိုးပူစောမီလူခဲကခူနဲ့ခဲတဲ့ကြေးရအုပ်စုတွေမှာတတ်ဆွဲထားတဲ့သတ်စခန်းတွေပြန်လည်ရုပ်သိမ်းပေးဖို့ဇန်နဝါရီလ4ရက်နေ့ရက်စွဲနဲ့ညောင်လေးပင်ခရိုင်ကရင်လူမှုရေးရာဖွဲ့ကနေသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်အလားတူ KNU ဖားပေါ်ခရိုင်ဘက်မှာလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးဒေသခံရွာသားတွေရက်ရွာကနေသိမ်းရှောင်နေရစေလို့ဘီလင်းမြို့နယ်ရောက်စစ်ဆောင်ဒေသခံလူကပြောပါတယ်
။ဘာပေါ်ကဖြစ်နေဒီနယ်ပတ်မတယ်လို့ပြတာဆက်ဆက်တော့မှကြည့်။နယ်ဝယ်ဘက်မှာပဲလေစစ်တပ်တွေလည်းထိုးနေတယ်လေကိုကစစ်ရေးဌာနချုပ်ကိုလိုက်ရပြီ။အဲ့မှာငါတပ်ရေးတရားနဲ့ဌာနချုပ်ဒီစတဲ့ရွာကအခုလုံးထွက်ပြေးလို့မနေရတော့
ကြောက်ကြီးမြို့နယ်နဲ့ဖာပုံမြို့နယ်ဖက်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုသိရှိဖို့စစ်မတော်ပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဖာပုံမြို့နယ်တွင်မြန်မာစစ်တပ်စခန်းတွေ2022ကုန်မှာရုပ်သိမ်းပေးဖို့ကရင်မျိုးသားလူမျိုးရေးစစ်မတော် KNLA ကနေကြေညာချက်ထုတ်ပြန်ပြီးတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတာပါ။ လက်ရှိ KNU သမ၅ဖာပုံခရိုင်သမ၃ညောင်လေးဝင်းခရိုင်ဒီမှာနှစ်ဖက်တပ်တွေစစ်ရေးတင်းမာနေတယ်လို့သမသည့်သဆုံခရိုင်ဘီလင်းမြို့နယ်ဘက်မှာလည်းစီတွေးမှုကြိုးကြားဖြစ်ပွားနေပါတယ် KNU ကမြို့သားစည်းရုံးဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးဆိုးထားပြီးမဲ့တိရတွင်လမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU ဖာပုံခရိုင်သမ၅နဲ့ညောင်လေးဝင်းခရိုင်သမ၃သောက်ဖွဲ့တွေကြားစစ်ရေးတင်းမာနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကုန်နေ VOE မြန်မာဝိုင်းအတွက်သတင်းပေးပို့စားတာဖြစ်ပါတယ်
2020ရွေးကောက်ပွဲမှာမဲဆေးအမှားရင်းတွေမဲမတမာမှုတွေရှိခဲ့တယ်လို့တက်မတော်နဲ့အတိုက်ခံကြံ့ခိုင်ရေးပါတီဘက်ကကောက်ွက်ပြောဆိုမှုပေါ်မှာတော့ရွေးကောက်ပွဲကော်မရှင်ဘက်ကစုံစမ်းဖြေရှင်းတင်ပါတယ်ဆိုတော့ယူဆမှုတချို့ရှိပါတယ်2020ရွေးကောက်ပွဲအလွန်ရွေးကောက်ပွဲကော်မရှင်ထံကိုတိုင်ကြားကန့်ကွက်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းကရွေးကောက်ပွဲတွေကိုအထူးဆောင်ကြည့်လေ့လာနေတဲ့ New Myanmar Foundation ရဲ့ Director မမြနန္ဒာတင်ကိုကျမစုမုံကဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်။နိုဝင်ဘာလကကျင်းပခဲ့တဲ့2020ရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးအတိုက်ခံပါတီကြီးဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတချို့ဘက်ကရွေးကောက်ပွဲအတွင်းမှာမဲမတမာမှုတွေရှိခဲ့တဲ့ဆိုပြီးရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လှတွေတင်သွင်းသလိုတရားလွတ်တော်ချုပ်ကိုတိုက်ကြားမှုတွေလည်းလုပ်ခဲ့တဲ့အကြောင်းဇန်နဝါရီလ5ရက်နေ့ကသတင်းစာရှင်းလင်းပွဲဒုတိယအကြိမ်လုပ်ပြီးပြောခဲ့ပါတယ်။အလားတူတပ်မတော်ဘက်ကလည်းတပ်မတော်သားတွေမဲဆန္ဒပေးခဲ့တဲ့နယ်မြေတွေမှာမဲမတမာမှုတွေရှိခဲ့နိုင်တယ်ဆိုပြီးထပ်နေတဲ့မဲစင်းတွေကိုအထောက်အထားဖြင့်စစ်စစ်တိုက်ဆိုင်ရန်လိုအပ်တဲ့မဲစင်းများဆိုပြီးဇန်နဝါရီလ5ရက်နေ့ကနဝမအကြိမ်ထုတ်ပြန်ပါတယ်ဒီလိုမျိုး2020ရွေးကောက်ပွဲအလွန်မဲရလဒ်တွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့စုံစမ်းစစ်ဆေးတင်တယ်လို့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေကိုအထူးလေ့လာစောင့်ကြည့်နေတဲ့အဖွဲ့ New Myanmar Foundation ရဲ့ Director မမြနန္ဒာတင်ကသုံးသပ်ပါတယ
်ဆွဆွဲဖို့အတွက်ကြတော့ဟိုတော့တက်တဲ့ခါပြန်လို့တာပေါ့နော်ဟိုတက်တဲ့ပြန်လို့ရဲဆိုတာဥမာဒီလူတစ်ယောက်ကတကယ်ကိုပဲမဲကိုနှစ်ကြိမ်ပေးလိုက်တယ်ဒါမှမဟုတ်တစ်ယောက်ကဒါအယောင်ဆောင်ပြီးတော့မှဒါမဲပေးတယ်ဆိုတဲ့အခြေအနေမျိုးတွေလည်းဖြစ်နိုင်တာပဲပေါ့နော်ဆိုတော့အဲ့လိုဖြစ်နိုင်တဲ့အခါမှာလည်းဒါတိုင်ကြားတဲ့သူတွေကလည်းရှိလိမ့်မယ်ရှိတဲ့ပုံမှာဒါတောင်ရှိတဲ့သူတွေအနေနဲ့ကဒါကိုဒီစုံစမ်းစစ်ဆေးဖော်ထုတ်ပြီးတော့မှဒီလိုအပ်တဲ့ဒါ action တွေကိုယူရမှာပေါ့နော်ဘယ်လိုမျိုးဒါကိုပြညာပေးမလဲပေါ့နော်ဒါမှမဟုတ်လို့ရှိရင်လည်းဒါဥပဒေကြောင့်ကဘယ်လိုသွားမလဲဆိုတဲ့ဟာတွေကိုတော့ဒါမှမမှန်ကန်ကန်နဲ့ဒါကိုစုံစမ်းစစ်ဆေးတာတွေဖော်ထုတ်တာတွေဒီလိုဟာမျိုးအခြေအနေမျိုးတွေကိုကြုံခဲ့တယ်ဆိုရင်ကျွန်တော်တို့ကဒါသင်ခန်းစာယူစရာအနေနဲ့ဖော်ထုတ်ပြီးတော့ပိုကောင်းတဲ့ဒီနီလန်းတွေကိုထပ်ပြီးတော့မှရှာဖွေရမှာပေါ့နော်
2020ရွေးကောက်ပွဲကျင်းပတဲ့အချိန်မှာနိုင်ငံမှာကာယရောဂါ COVID-19 ဖြစ်ပွားနေခြင်းနဲ့လည်းတိုက်ဆိုင်တာကြောင့်မဲဆင်းထုတ်ပြန်မှုမဲပေးမှုတွေမှာအကန့်အသတ်တွေနဲ့ရှိခဲ့လို့အခုလိုမဲဆင်းအလွဲအမှားတွေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းအဖြေရှာတဲ့နယ်လို့လည်းသူကပြောပါတယ
်မဲဆင်းမှားတာနဲ့ဒီမဲမတက်မာတာနဲ့ကတော့တိတ်မတူဘူးပေါ့နော်ဘာဒီမဲဆင်းမှားမှုကြောင့်မဲမတက်မာတာတွေဖြစ်ခဲ့လားဆိုတဲ့ဟာကိုထပ်ပြီးတော့မှဒါစုံစမ်းရမှာပေါ့နော်ဒါတော့ဟိုတက်မတော်နေနဲ့ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်နိုင်ငံရေးပါတီတစ်ခုခုပါပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ဒီအခြေအနေတွေကိုတွေ့ရှိရသိရှိရဆိုရင်ဒါကော်မရှင်ကိုအကြောင်းကြားမယ်ဒါတိုင်ကြားတာလည်းဖြစ်နိုင်တယ်အဲဒါမှမဟုတ်လို့ရှင်လည်းအဲ့ဒါကိုဒီပူးပေါင်းဆောင်ရပြီးတော့ဒီမဲစီးရင်မှောင်ရင်မှုကြောင့်ဘာတွေဖြစ်ခဲ့လဲဆိုတာကိုလည်းထပ်ပြီးတော့မှဒီစုံစမ်းစစ်ဆေးမှုတွေတော့လုပ်လို့ရတယ်ပေါ့နော်ဟိုအဓိကတော့ဒီနေရာမှာဟိုဘယ်လိုပြောမလဲအားနည်းချက်ကိုဖော်ထုတ်တယ်လို့တော့မမြင်ပဲနဲ့ဒီပို့ပြီးတော့မှဒီဟိုပေါ့ဖွဲ့စည်းချင်းချင်းကြားတွေမှာပူးပေါင်းပြီးတော့မှဆောင်ရွက်ဖို့တော့အဲ့ဒါလိုလိမ့်မယ်လို့ထင်တယ်ဒါမှပဲဒါအဖြေတစ်ခုကိုသွားနိုင်မှာပေါ့နော
်မဲဆင်းထုတ်ပြန်တဲ့ခါတိုင်းမှာဝေဖန်ထောက်ပြစရာတွေဖြစ်ခဲ့တာမို့လို့ဒီအခြေအနေတွေပေါ်မှာသင်ခန်းစာယူပြီးနောက်လာမယ့်ရွေးကောက်ပွဲတွေအတွက်လည်းစနစ်တကျကြိုတင်ပြင်ဆင်ထားတဲ့လို့မမြနနာတင်ကပြောပါတယ
်ဒီအခြေအနေတွေကိုကျမတို့ကကြည့်ပြီးတဲ့အခါမှာဒီနောက်လာမယ့်ရွေးကောက်ပွဲတွေမှာမဲဆင်းကိုဒါဘလို့မှန်ကန်အောင်ပြင်ဆင်တဲ့ဒါနီလန်းတွေဘလို့လုပ်တင်လဲဒီချက်ပိုကောင်းအောင်ဘာတွေလုပ်ရမလဲပြည်နေရာတွေမှာမှားခဲ့တယ်ဆိုတာတော့မရူဝတီအမားတွေကနေပြီးတော့တင်ကန်းစာယူနိုင်နေဆိုလို့ရှိရင်တော့ပိုကောင်းတာပေါ့နော်ဒီနေရာမှာကျတော့အကုန်လုံးရဲ့ပူပေါင်းပေါင်းမှုကလည်းအရေးကြီးတာပေါ့နော်ဥပမာဒီနိုင်ငံရေးပါတီတွေရောနောက်ဒီအရက်ဖက်အဖွဲ့တွေရောနောက်ဒီကော်မရှင်နောက်ဌာနဆိုင်ရာအကြီးကြီးရဲ့ပူပေါင်းဆောင်ရွက်မှုတွေရတယ်ပဲဒါလိုလိမ့်မယ်လို့တော့ထင်တယ
်ပြီးခဲ့တဲ့ဒီဇင်ဘာလ30ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအခုလိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့မဲဆင်းထုတ်ပြန်မှုတွေနဲ့ပတ်သက်ပြီးတော့ဒီမဲဆင်းတွေဟာအချက်အလက်မှားယွင်းရင်ပြင်ဆင်နိုင်မှုနိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေကိုဒါဖျက်ဝေထားတဲ့မဲဆင်းဖြစ်ပြီးနိုဝင်ဘာလ10ရက်နေ့တုန်းကမဲပေးခဲ့တဲ့နောက်ဆုံးမဲဆင်းမဟုတ်ကြောင်းတုံ့ပြန်ကြေညာပါတယ်အခုချိန်ဟာရွေးကောက်ပွဲအကြိုကာလနဲ့ရွေးကောက်ပွဲကာလအတွင်းရဲရဲပိုင်တဲ့ရွေးကောက်ပွဲဆိုင်ရာပြစ်မှုနဲ့မတရားမဲ့ပြင်းထန်မှုတွေကိုတင်သွင်းလာတဲ့ကန့်ကွက်လာတွေကိုစစ်ဆေးနေတဲ့ကာလဖြစ်တဲ့အတွက်ရွေးကောက်ပွဲဖြစ်စဉ်ကိုပြတ်ပြားစေဖို့ဒါမှမဟုတ်ရွေးကောက်ပွဲရလဒ်ကိုလက်မခံတဲ့သဘောတရားတွေသဘောထားထုတ်ပြန်ချက်တွေကိုနိုင်ငံရေးပါတီတွေနဲ့အဖွဲ့အစည်းတွေဘက်ကပါဝင်ဆောင်ရွက်ခြင်းမပြုကြဘူးကိုလည်းကော်မရှင်ဘက်ကသတိပေးပြောဆိုထားပါတယ်ရှင်
။သောတာရှင်ပြန်ရှင်ကျမဒိန်ဂီထိုက်ပါ။အီရန်ဖန်ထားတဲ့တောင်ကိုရီးယားရေနံတင်သင်္ဘောနဲ့သင်္ဘောဝန်ထမ်းတွေပြန်လွှတ်ပေးရေးအီရန်တာမတ်ကိုဆင့်ခေါ်ပြီး တောင်ကိုရီးယားအစိုးရကတောင်းဆိုပါတယ်မြန်မာတင်မောသားအများစုပါတဲ့မောက်ဟန်ကုချက်မီရေနံတင်တင်ပေါ်ဖမ်းဆီးခံရမှုကိုတန်တမာရေးနီးလန့်နဲ့ဖြေရှင်းနိုင်ဖို့တောင်ကိုရီးယားအစိုးရကကြိုးစားနေတယ်လို့ပဲဟော့စမူးစ်ရေးလက်ချားအနည်းကိုလည်းဖျက်တင်ပေါ်နဲ့တပ်ဖွဲ့ဝင်တွေဆီလွတ်ထားပါတယ
်청해부대는우리시각으로오늘새벽
ဟော့စမူးရေးလက်ချားအနည်းပင်လယ်ပြင်မှာချီယွန်ကဲတပ်ဖွဲ့အင်ကာနီမနက်ပိုင်းမှာရောက်ရှိသွားပြီလို့ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဘူဆွန်ချန်းကပြောဆိုခဲ့တာဖြစ်ပါတယ်။ဖန်စီကန်တင်မောသားတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဆောင်ရွက်မှာဖြစ်တယ်လို့သူကထပ်လောင်းပြောပါတယ်။ဒါပေမဲ့လည်းဒီတင်မောသားတွေလွတ်မြောက်ရေးအတွက်စီရေးအရာဆောင်ရွက်ဖို့တော့အစီအစဉ်မရှိပါဘူး။ဒီဖန်စီမှုဟာအလွန်စိုးရိမ်ပွဲကောင်းတဲ့ကိစ္စလို့တောင်ကိုရီးယားသမ္မတယုံကအင်ကာနီမှာပြောဆိုပြီးတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဟော့စမူးစီလက်ချာအနည်းကိုတန်4400ဖြတ်တင်မော်ဒဇင်းနဲ့တပ်ဖွဲ့ဝင်300လောက်ပါတဲ့ပင်လယ်ဓမြနှိမ့်နှင်းရေးတပ်ဖွဲ့ဆီလွတ်ထားပါတယ်။အီရန်ဖမ်းထားတဲ့တောင်ကိုရီးယားရေနံတင်တင်ပေါ်ကဝန်ထမ်း20တဲမှမြန်မာတင်ပေါ်သား12ဦးပါဝင်ပါတယ်။တောင်ကိုရီးယားက5ဦး၊အင်ဒိုနီးရှားနဲ့ဗီယက်နမ်တို့က2ဦးစီပါဝင်ပါတယ်။တောင်ကိုရီးယားဆိုင်ရာအီရန်သံအမတ်ကြီးဆာအီဘာရာချီရှာဗက်စတာရီကိုတောင်ကိုရီးယားနိုင်ငံသားရေးဌာနကအင်ကာနီမှာဆင့်ခေါ်ပြီးတင်ပေါ်နဲ့တင်ပေါ်သားတွေပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။ဒီကိစ္စကိုတန်တမာရေးလမ်းကြောင်းနဲ့ဖြေရှင်းနိုင်ရေးအတွက်တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ခုနဲ့အီရန်ကိုသွားဖို့ရှိပါတယ်။အီရန်ကိုအတက်နိုင်ဆုံးအမြန်ဆုံးသွားဖို့စီစဉ်နေကြောင်းနိုင်ငံသားရေးဌာနပြောခွင့်ရချွိုင်ယန်ဆမ်ကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောပါတယ်။
외교당국접촉을통한사실관계확인및
딴데마이야시시어피샤떠보네နိုင်ငံသားတွေကိုအကာအကွယ်ပေးဖို့တောင်းဆိုသွားမယ့်အကြောင်းပြောသွားပါတယ်နိုင်ငံသားအလုံးနဲ့တင်းပေါ်ပြန်လွတ်လာရေးအတွက်ဘက်ပေါင်းစုံကဆောင်ရွက်နေကြောင်းနိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်အီရန်အပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကာလအတွင်းတောင်ကိုရီးယားဘန်တွေမှာထိန်းချုပ်ထားတဲ့အီရန်ရဲ့ဒေါ်လာတန်း9000ကျော်ထုတ်ယူခွင့်ရရေးအီရန်နဲ့တောင်ကိုရီးယားအစိုးရကြားဆွေးနွေးမှုမပြေလည်ချိန်မှာပဲအခုလိုဖမ်းဆီးမှုဖြစ်လာတာပါ။အီရန်ဘက်ကဒီငွေကိုသုံးပြီး COVAX ကာကွယ်ဆေးဝယ်ယူဖြန့်ဖြူးမှုအစီအစဉ်ကနေ COVID-19 ကာကွယ်ဆေးဝယ်ယူလိုနေတာဖြစ်ပါတယ်။အမျိုးသားလုံခြုံရေးဆိုင်ရာကိုရီးယားသုတေသနတန်တမာရေးနဲ့လုံခြုံရေးဆိုင်ရာအဖွဲ့ရဲ့ညွှန်ကြားရေးမှူးရှင်ဘီယွန်ချူးကလည်းအခုလိုသုံးသပ်ပါတယ်
။ COVID-19로 인해서상당히상황이어렵잖아요
COVID-19 ဖြစ်ပွားမှုတွေအတွင်းအီရန်ဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။သူတို့အနေနဲ့တန်တမာရေးလမ်းကြောင်းတွေပဲဆောင်ရွက်နေရင်တောင်ကိုရီးယားအစိုးရဘက်ကဒီကိစ္စကိုအရေးတည်ယူမလုပ်နိုင်ဘူးလို့အီရန်ဘက်ကတွေးနိုင်ပါတယ်။ဒါကြောင့်တောင်ကိုရီးယားအစိုးရကိုဖိအားပေးနိုင်ဖို့အတွက်တောင်ကိုရီးယားတင်ပေါ်ကိုဖမ်းလိုက်တာဖြစ်နိုင်တယ်လို့သုံးသပ်သွားတာပါ။ဒီတင်ပေါ်ကိုဖမ်းတာကတစားကန်ဖမ်းတာမဟုတ်ဘူးလို့အီရန်အစိုးရပြောခွင့်ရအလီရာဘီအီကအင်ကာနီမှာပြောပါတယ်တစားကန်ဖမ်းတယ်လို့ပြောကြမယ်ဆိုရင်အဲ့ဒါဟာကိုရီးယားအစိုးရပါတဲ့မဟုတ်မမှန်အကြောင်းပြပြီးအီရန်ရဲ့ပိုင်ဆိုင်မှုဒေါ်လာတန်း9000ကျော်ကိုယူထားတာပါလို့ပြောဆိုသွားတာဖြစ်ပါတယ်အီရန်တို့ဖမ်းထားတဲ့ရင်းနှံတင်သင်္ဘောကိုချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းတောင်းဆိုထားပါတယ်တန်ခတ်မှုဖိအားတွေတက်တာစီဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းကိုအချက်ကင်ဖို့ရည်ရွယ်ပြီးပါရှန်ပင်လယ်ကွေ့အတွင်းလွတ်လပ်စွာရေကြောင်းသွားလာခွင့်ကိုအီရန်ကချင်းချောင်နေတာလို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင
်ဗျာ American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်လက်ပြီးကမ္ဘာသတင်းမီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမွေးရပုံအပြက်ကောင်းလို့တင်ပြပေးသွားပါမယ်။ Regional Tag of War ဒေသတွင်းအာဏာလွန်ဆွဲပွဲဆိုတဲ့ခေါင်းစဉ်နဲ့ The Telegraph Online မှာ Larry Chicken ရေးသားတဲ့ဆောင်မကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်။ November ရွေးကောက်ပွဲမှာသူမအပြတ်သက်နိုင်ရရှိပြီးနောက်ကြီးတော်လာနေခဲ့တဲ့တရုတ်နိုင်ငံဘက်တိမ်ညွတ်မှုအပေါ်ဗဟိုပြုပြီးဒေါ်ဆန်းစုကြည်နဲ့သူမရဲ့အဆိုအရကိုဒေသတွင်းအာဏာလွန်ဆွဲပွဲတရက်ဖြစ်ဖို့အကြောင်းဖန်လာစေတယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားတာပါပဲ။မြန်မာကိုတရုတ်လွှမ်းမိုးမှုကရှော့ချပြတ်တောက်ပစ်ဖို့လှုံ့ဆော်ရမှာဂျပန်နိုင်ငံကဥဆောင်ပြီးအိန္ဒိယနိုင်ငံကလည်းပြီးခဲ့တဲ့နှစ်တည်းက တရုတ်အိန္ဒိယဆက်ဆံရေးပျက်စီးလာတာမို့ဒီအာဏာလွှမ်းမိုးမှုပြိုင်ပွဲတွေကိုပါဝင်လာတာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာလည်းဂျိုးဘိုက်ဒန်အဆိုအရတပ်ဖို့ပုံမနီးဆက်လာနေပြီးဒီအာဏာလွှမ်းဆွဲပွဲတွေကိုပြန်လည်ဝင်ရောက်လာနိုင်တယ်လို့ဆောင်းပါးရှင်ကခန့်မှန်းထားပါတယ်။လောလောဆယ်ရွေးကောက်ပွဲအနိုင်ရတဲ့အာဏာရပါတီ NLD အနေနဲ့ကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရဖို့ရှိတဲ့နေရာမှာကပ်ပေးနိုင်ငံတကာ PR စီးပွားရေးပြုရင်ပြောင်းလဲမှုတို့ကြောင့်ပုံမဆိုးဝါးလာတဲ့စီးပွားရေးအပြင်အခြေခံဥပဒေပြင်ဆင်ရေးပြည်နှစ်စစ်ချုပ်ရင်ရေးတို့ပါဝင်နေပါတယ်။ငါးနှစ်တာလွန်မြောက်ခဲ့ပြီးနောက်ဒေသအတွင်းနဲ့နိုင်ငံတကာဆက်ဆံရေးတွေထူးထူးခြားခြားပြောင်းလဲသွားပြီးတဲ့နောက် COVID-19 ကပ်ပေးကလည်းနိုင်ငံတကာဆက်ဆံရေးပေါ်သက်ရောက်မှုတွေရှိနေခဲ့ပေမဲ့လည်းမြန်မာနိုင်ငံနဲ့နှိစက်ချင်တဲ့နိုင်ငံတွေမရော့နေတော့ပါဘူးလို့ဆိုပါရယ်ရွေးကောက်ပွဲပြီးတဲ့နောက်ဒေသတွင်းနိုင်ငံကြီးတွေဟာရဲသားကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုရောကာကျုပ်မင်းအောင်လှိုင်ကိုပါနှိစက်ဖို့ကြိုးစားလာကြတဲ့နေရာမှာတရုတ်ဂျပန်အိန္ဒိယအပြင်တောင်ကိုရီးယားနဲ့ထိုင်းနိုင်ငံတို့ကနိုင်ငံရေးသမားတွေဝိုင်းရင်တန်တမန်တွေဟာနေပြည်တော်ကိုအဆက်မပြတ်လာရောက်လည်ပတ်လျက်ရှိရလို့ဆိုပါရယ်ပြီးခဲ့တဲ့9နှစ်သက်တမ်းအတွင်းရင်ဂျာအရေးကိုအစိုးရကင်တွေတာနဲ့ပတ်သက်ပြီးအနောက်အုပ်စုရဲ့ဝေဖန်မှုတွေကိုတုံ့ပြန်နိုင်မှုအတွက်ဒေါ်စန်းစုကြည်ကသူမရဲ့နိုင်ငံသားရေးမဟာဗျူဟာဖြစ်ဒေသတွင်နဲ့ဒေသတွင်ထိတ်တန့်နိုင်ငံတွေကိုအထူးလေးပေးဆက်ဆံခဲ့တယ်လို့ဆိုပါရယ်ဒီအချိန်တွေကတရုတ်နိုင်ငံအပေါ်မှီခိုများသွားစေခဲ့ပြီးဒေသတွင်အာဆီယံအုပ်စုနဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေမှာတစုံတရာရောကျသွားစေခဲ့လို့ဆောင်းပါးရှင်ကထောက်ပြပါရယ်အခုချိန်မှာတော့မြန်မာဟာလူလူထောက်ခံမှုအကြီးကျယ်ရလာတယ်လို့ပိုင်ခွင့်နဲ့ COVID-19 နောက်ပိုင်းနိုင်ငံတကာအခင်းချင်းသစ်ကိုအသုံးပြုပြီးတော့နိုင်ငံသားရေးမူဝါဒကိုစတင်ထိန်းချုပ်ဖို့လိုတယ်လို့ဆိုပါရယ်ဒီနေရာမှာတရုတ်နိုင်ငံကိုမိခိုတဲ့နေရာကအနောက်အုပ်စုနဲ့ချင်းဝင်ရှာညှိဖို့အိန္ဒိယနဲ့လည်းဆက်လက်ပူးပေါင်းဆောင်ရွက်ဖို့နဲ့အထူးသဖြင့်အမေရိကန်နဲ့နှွေးထွေးတဲ့ဆက်ဆံရေးကိုအားပေးဖို့လိုတယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။မြန်မာနိုင်ငံဟာအစဉ်လာတိုင်းဂျာနေရေးနဲ့ဗမ္မာလိုက်နိုင်ငံသားရေးမူဝါဒတွေကိုဆက်လက်ထိန်းသိမ်းကျင့်သုံးနေတာတဲ့အချိန်ထဲမှာပဲသူ့ရဲ့မဟာဗျူဟာအတိုင်းဝိုင်းကိုချဲ့ထွင်ချင်နေပြီးခိုင်မာတဲ့နိုင်ငံဆက်ဆံရေးတွေကိုလည်းထူထောင်ချင်နေတာပါ။ဒါပေမဲ့လည်းလက်တွေ့နိုင်ငံတကာအခြေအနေနဲ့ပြီးခဲ့တဲ့စစ်ဆေးရကာလတွေအတွင်းအထူးကြံနေခဲ့ရတဲ့တိုင်းပြည်ကိုဆက်ခံခဲ့ရတာကြောင့်တရုတ်နိုင်ငံကတိုင်းပြည်ရဲ့အဓိကမိဖက်အဖြစ်ဆက်လက်တည်ရှိနေတယ်လို့ဆိုပါရယ်။ဒေါ်ဝန်ဆန်းစုကြည်အနေနဲ့တရုတ်ပေါ်မိခူရာတွေကိုဖြေလျှော့ဖို့အတွက်မြောက်ဘက်အိန္ဒိယချင်းတိုင်းပြည်ကြီးဖြစ်တဲ့အိန္ဒိယနဲ့ဆက်ဆံဖို့2015ရွေးကောက်ပွဲနှောင်းပိုင်းအာဏာရပြီးကတည်းကကြိုးစားမှဖြစ်တယ်လို့လည်းဆောင်းပါးရှင်ကထောက်ပြထားပါရယ်။အခုကမှာတော့မြန်မာနိုင်ငံဟာနှစ်နိုင်ငံဆက်ဆံရေးမှာပို့ပြီးတော့လူလူလာလာရှိတဲ့အိန္ဒိယရဲ့မိတ်ဆွေတွေပြင်တွေ့လာရပါတယ်။အိန္ဒိယဘက်ကလည်းတရုတ်နဲ့ဆက်ဆံရေးပြည့်စည်ပြီးနောက်ပိုင်းမြန်မာနဲ့ဆက်ဆံရေးအဆင့်တစ်ခုမြင့်တင်နိုင်ခဲ့ပါတယ်။မြန်မာနိုင်ငံနဲ့တရုတ်ရဲ့ထူပေါင်းဝင်ရောက်နေမှုကိုချင်းဝင်ရှာညှိဖို့မဟာဗျူဟာလုံခြုံရေးနဲ့ဖွံ့ဖြိုးရေးကဏ္ဍဦးစီမံချက်တွေကိုဂျပန်နဲ့အိန္ဒိယအစိုးရတို့ကဘယ်လိုပူးပေါင်းဆောင်ရွက်နိုင်ကြလဲဆိုတာမျိုးတွေလည်းနောက်ွယ်မှာဆွေးနွေးနေကြတာတွေရှိပါတယ်။အခြားတစ်ဖက်မှာလည်းတရုတ်နိုင်ငံရဲ့ဒေသတွင်းရန်လိုတဲ့အသွင်ကိုတုတ်ပြန်နိုင်မှုအတွက် Indo-Pacific မဟာဗျူဟာနဲ့ပတ်သက်လို့ Australia, India, Japan နဲ့ American ကတန်တမန်တွေဟာလွတ်လပ်ပွင့်လင်းတဲ့သူတို့ရဲ့အမြင်နဲ့စိုးရိမ်ချက်တွေကိုဆွေးနွေးနေကြတာမျိုးတွေရှိနေပါတယ်။မြန်မာနိုင်ငံရဲ့အထူးကြားတဲ့နိုင်ငံရေးမူဝါဒအပြောင်းလဲတွေဖြစ်တရုတ်နိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းပြီးဒေသတွင်းနိုင်ငံတွေဖြစ်တဲ့ India, Japan, Thai, တောင်ကိုရီးယားနဲ့စင်ကာပူနိုင်ငံတို့နဲ့စီပွားရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုဆက်လက်ဆောင်ရွက်တင်ကြောင်းဆောင်းပါးမှာရေးသားထားပါတယ်။ပြည်စုံတော့ www.telegraphindian.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနားဆင်ရပါမယ်။ရခိုင်တပ်တော် AA ကဖန်ထားတဲ့ NLD Party လွှတ်တော်ကူစလဲလွှတ်တော်ကူစလဲလောင်းတွေအပါအဝင်တပ်မတော်သားတွေကိုပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ရခိုင်ပြည်မှာရွေးကောက်ပွဲမကျင်းပရသေးတဲ့မဲဆန္ဒနယ်တွေရွေးကောက်ပွဲကျင်းပရေးရခိုင်ပြည်ငြိမ်းချမ်းရေးစာရာတွေအတွက်ရောင်နီတန်းလီလာဆိုတဲ့မျှော်လင့်ချက်တွေထွက်လာပါတယ်။ရခိုင်ပြည်ငြိမ်းချမ်းရေးအတွက်တကယ်ခိုင်မာတဲ့ရောင်နီတန်းလာတာကိုမြင်ရဖို့လက်ရှိအဆင့်မှာဘာလို့တင့်တယ်လဲဆိုတာအပါအဝင်သုံးသပ်ချက်အမြင်တွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ရခိုင်မျိုးသားပါတီ AMP ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေးနုစိန်နဲ့မြမအရေးလေးလာသုံးသက်သူဦးတန်းစိုးနိုင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
ဒ
တော်ဤလူစိန်နဲ့ဦးတန်းစုနိုင် VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
โอเคမင်္ဂလာပ
ါမင်္ဂလာပ
ါဆိုတော့ကျွန်တော်ပထမဦးဆုံးတော်ဤလူစိန်ကိုပြောစီချင်ပါတယ်အခုလက်ရှိဟလာရခိုင်ဘက်ကအခြေအနေနောက်ဟလာတန်နေအေးနဲ့ဂျားတွေကဆွေးနွေးနေတာဒီ NLD ပါတီဝင်၃ဦးနောက်တကဖန်ထားတဲ့တမတော်သားတွေပြန်လှုပ်ပေးပြီးတဲ့နောက်ပိုင်းနောက်ထပ်ဘာထူးခြားချက်များဖြစ်ရှိပါသေးလဲ
။ဒီမလို့ဒီ23ရက်နေ့ NLD ပါတီကလွှတ်တော်ကိုယ်စားလှယ်နဲ့ကိုယ်စားလှယ်လောင်ညပါဝင်တမတော်သားတွေကိုသူပြန်လေလှုပ်ပေးတယ်လွှဲပေးတယ်အနေထားပြီးတော့အဲတိတ်ထူးထူးရှားရှားပြောင်းလဲမှုတော့ကျမတို့မကြားမသိရပါဘူး။ဘုမဟာမိတ်ကိုလေးဖွဲ့ကိုအစွာကကန့်လန့်နေနေရာတွေအချိန်တွေမတက်မတ်ရသေးဘူးဆိုတာပဲဒီနေ့တတိအနေနဲ့ကျမတို့ပဲတိထားတာရှိပါတယ
်။ဟုတ်ကဲ့ဆိုတော့နောက်ထပ်ဘာမှထပ်ပြီးတော့ပြည်တွင်းတိုးတက်မှုမရှိသေးဘူးပေါ့နော်
။ဟုတ်ကဲ့
ဦးတန်းစွန်နိုင် NLD ကလူတွေကိုပြန်လွှတ်ပေးလိုက်တာဖန်တရတက်မတော်သားတွေအရင်ကပြန်လွှတ်ပေးလိုက်တာအဲ့ဒီအပေါ်မှာဦးတန်းစွန်နိုင်ဘယ်လိုအမြင်သဘောထားရှိပါလဲခင်ဗျာ
။ကျွန်တော်ကတော့ NLD တွတ်တော်ကိုယ်စားလှယ်လောင်းလေတွတ်တော်ကိုယ်စားလှယ်စီကိုတွန့်လိုက်တဲ့ကိစ္စကဒီကံပြီးမှာရုပ်ပွဲအောင်မြင်ဖြစ်ထွန်းရေးတွေအတော်ကြီးမားတဲ့အောင်ရမှုလို့ကျွန်တော်ကတော့ကြိုးဆိုပါတယ်။ဒါပေမဲ့အဲ့ဒါနဲ့တစ်ချိန်တည်းမှာတမရောသား၃ယောက်ပါတော့တွတ်လိုက်တယ်ဆိုတဲ့အခါကျတော့ဒါတော့ပူပြီးတော့ကောင်းမွန်တယ်ပြစ်စားပေါ့။ဒီအေအေနဲ့တမရောကြားထဲမှာဖြစ်ခဲ့တဲ့တိုက်ပွဲစဉ်တွေနောက်ပြီးတော့ဒီဘွဲပေါ်မှာတမရောရဲ့သဘောထားတွေအဲ့ဒါဒီအားလုံးကိုကြော်လွှားပြီးတော့ဟောသူတမရောနဲ့ဒီနဲ့တိုက်ရိုက်ချူဆုံဆွေးနွေးမှုတွေလုပ်တယ်လုပ်ပြီးတော့အခုဒီခိုင်ပြည်မှာရုပ်ောက်ပွဲတွေပြန်လဲကျင်းပဖို့အတွက်အခင်းကျင်းနေဖန်ပြီးပြလိုက်တဲ့ကိစ္စတော့ကျွန်တော်တို့တော်တော်ကိုကျင်းနောက်ဝမ်းမြောက်စရာကောင်းပါဒီခိုင်ပြည်သူ12သိန်းနော်12သိန်းညောနောက်ပြီးတော့မြို့နယ်ကိုကူကပြည်သူတွေရဲ့လွတ်လပ်တဲ့တရားမျှတတွေဆောင်ရွက်မှုတွေကိုလုပ်ပိုင်ွင့်ရလာတဲ့အတွက်ဒါကျွန်တော်တို့အတော်ကိုကျွန်တော်တို့ကအေးအေးအဖွဲ့ကိုရောတမတော်ကိုရောတခြားတော့ဘာကြောင့်ချက်မှမပါတော့ဘဲနဲ့အခုအပြုသဘောဆောင်တဲ့တိုးတက်မှုမြင်ရတဲ့အတွက်ကျွန်တော်တို့ရခိုင်ပြည်မှာဘာပဲဖြစ်ဖြစ်เนาะပြန်မြတ်တာလေเนาะဂျီကော့ဘွဲတွေတော့ဖြစ်တော့မယ်လို့ကျွန်တော်တော့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျတော့အင်းနုစိန်အနေနဲ့ရောဒီဖန်ထားတဲ့လူတွေပြန်လှုပ်ပေးလိုက်တဲ့အပေါ်မှာလက်ရှိဖြစ်ထွန်းထုတ်တက်မှုတွေအပေါ်မှာဘယ်လိုသဘောထားအမြင်ရှိပါလဲ
။ထုတ်ပေးလိုက်တယ်ဆိုကြတဲ့ကဟိုတကယ်မင်္ဂလာရှိတဲ့အနေထားတစ်ခုကိုရောက်သွားတယ်လို့ပြောလို့ရပါတယ်။ဘာလို့လဲဆိုတော့ဟိုဖန်စီထားခဲ့တဲ့အနေထားတွေလှုပ်ပေးဖို့အမြင့်တရားခံကြတာတွေတောင်းဆိုကြတာတွေအဲ့မှာအဲ UL နဲ့မြန်မာတက်မတော်နဲ့ဟိုအချင်းချင်းအကြီးကဲတွေကအစဟိုonline ကနေပြီးတော့ဆွေးနွေးကြတာတွေဒါတွေရဲ့ကောင်းတဲ့ရလက်အကျိုးကိုဟိုမြင်ရတယ်လက်တွေ့အကောင်တွေပေါ်လိုက်တယ်လို့ပြောလို့ရပါတယ်ဒါကတော့အလုံးကြိုဆိုရမယ်အဲကိစ္စတစ်ခုလို့ကျွန်မပြောချင်ပါတယ
်ဟုတ်ကဲ့စရဦးသားဆွေနိုင်အဲ့လိုမျိုးအေအေဘက်ကပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ပိုင်းတက်တဲ့အေအေနဲ့ဟလာဆွေးနွေးတာတွေဘာတွေဖြစ်နေတဲ့နောက်ပိုင်းမှာကျွန်တော်တို့တည်းပြောရမယ်ဆိုရင်တော့ဒီကနေ့ကလွတ်လပ်ရေးနေ့ကျွန်တော်တို့အခုဆွေးနွေးနေကြတာကဇန်နဝါရီ၄ရက်တနင်္လာနေ့လွတ်လပ်ရေးနေ့ညမှာကျွန်တော်တို့ဆွေးနွေးကြတာဆိုတော့ဟလာလွတ်လပ်ရေးနေ့မှာများဟလာအစိုးရဘက်ကနေပြီးတော့ဟလာဇွန်ကြီးချန်တာဝင်ပေးပြီးတော့ကျင်းကြနေတဲ့သူတွေအထူးသဖြင့်နိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားတဲ့သူတွေများလွတ်မလားဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပါတယ်အခုကတော့ဒီနေ့ကျွန်တော်တို့အခုဆွေးနွေးနေတဲ့အချိန်ကြီးတော့ဘာမှအဲ့ဒါနဲ့ပတ်သက်လို့ထူးခြားဟလာဖြစ်ထွန်းတာမရှိပါဘူးလွတ်ပြီးတဲ့ဆိုတဲ့တင်လဲကျွန်တော်တို့မကြားရသေးပါဘူးဆိုတော့ဒီအေအေဘက်ကပြောထားသလိုလက်ရှိမှာရခိုင်အရေးနဲ့ဆက်ဆက်ပြီးတော့ဟလာအချင်းကြနေတဲ့လူတွေကိုပြန်လွတ်ပေးဖို့ကိစ္စကဘလောက်အထိအရေးကြီးပါတယ်လဲဘလောက်အထိအရေးပါပါတယ်လဲခင်ဗျာရခိုင်ပြည်အရေးဟလာရှေ့ဆက်ပို့ပြီးတော့ပြည်တွင်းထုတ်တက်ဖို့ရမှာ
ဟုတ်ကဲ့အဲ့ဒီကိစ္စကတော့ဒါကဒီလွတ်လပ်ရေးနေ့ဆိုလို့ရှိရင်ထုံးစံတိုင်းမှာနိုင်ငံတော်သမ္မတကလွန်ငင်းချမ်းသာ권ပေးတာဒီရှိပါတယ်အဲ့တော့ဒီကလမှာတော့ခုကကျွန်တော်တို့တခိုင်ပြည်မှာတစ်ချောင်းလုံးဖြစ်ခဲ့တဲ့ကိစ္စတွေကအေအေနဲ့ပတ်သက်ဆက်နွယ်တယ်ဆိုတဲ့ကိစ္စတွေကိုကျွန်တော်တို့အရေးယူတာရှိပါတယ်ဒါဘိုလ်ချုပ်ထွန်းမြတ်နိုင်ရဲ့เนาะညီမတွေသူတို့နဲ့ပတ်သက်တဲ့လူတွေရောနောက်ပြီးတော့ဆက်သွယ်တဲ့လူတွေရောအများကြီးပါပဲ တော်ရီဖန်ထားတာရှိပါတယ်เนาะအဲ့တော့ဒီနေ့ကလမှာကျွန်တော်တို့ဒီအဖွဲ့ဘက်ကနေပြီးတော့ဆိုရနဲ့เนาะအပြန်လမ်းနားလည်မှုယူပြီးတော့ဒီလိုအဂျင်နာတွေလွတ်ပြေးဖို့ကိစ္စနဲ့ပတ်သက်လို့တောင်းဆိုခဲ့ကြတယ်ဒါပေမဲ့အဲ့ဒါတွေကတော့ NLD ဆိုရကဒါတွေကတရားဥပဒေဆိုင်ရာလုပ်ငန်းတွေဖြစ်တဲ့အတွက်သူတို့ကတော့မပါဝင်ဘူးသူတို့ကတော့တော့အဲ့ဒီကိစ္စတွေမပြောဘူးလို့ပြောပါတယ်ဒါပေမဲ့ဒီနေ့ဒီချိန်မှာနှုတ်နှစ်ဖက်ပြန်လည်ဆက်ဆံပြီးတော့တော့မျိုးသားရင်ကြားစီเนาะစီရစီတော့ငင်းငင်းလုပ်ငန်းစဉ်တွေဆက်လုပ်မဲ့အချိန်မှာအဲ့ဒီကိစ္စတွေနဲ့ပတ်သက်လို့အလေးနဲ့ကျွန်တော်တို့စဉ်းစားပြပါတယ်အဲ့ဒီကိစ္စတွေကိုဒါကတရားရုံးကိစ္စတရားဥပဒေကိစ္စဆိုတဲ့မျက်နှာလွဲကဲပြည့်ပြုမှုမျိုး NLD အစိုးရအဖွဲ့အနေနဲ့မလုံသင့်ဘူးလို့ကျွန်တော်ထင်ပါတယ်အဲ့ဒါကြောင့်မို့တင့်တင့်လျောက်ပတ်တဲ့တုံ့ပြန်မှုတွေဒါဘယ်သူကဘလောက်အပြစ်ရှိပြီးတော့ဘယ်သူကဘာညာဆိုတာတွေတော့ကျွန်တော်လည်းမသိဘူးပေါ့ဗျာတိုးတော်ညာလဲဒီနေ့ကာလအပြန်လာပူပေါင်းဆောင်ရွက်ရေးအတွက်ကြိုးပမ်းနေတဲ့နေရာမှာ NLD အစိုးရအနေနဲ့လေတဖက်ကသူ့ရဲ့လွတ်တော်ကုစလေလောင်းနေလွတ်တော်ကုစလေတွေကိုပြန်လွတ်ပေးတာနီးတူအစိုးရရဲ့တရားဥပဒေအဖွဲ့အစည်းအနေနဲ့လဲလွတ်သိမ့်လွတ်တိုက်တဲ့လူတွေကိုအ ਨੇ ဆုံးအပြုသဘောအရာပဲဖြစ်ဖြစ်တုံ့ပြန်ဖော်ပြသင့်တယ်လို့ကျွန်တော်ကတော့ယူဆပါတယ်ခင
်ဗျ။ဟုတ်ကဲ့ဒေါ်ဝင်းနုစွေနေနဲ့ရောအခုလိုမျိုးအေးဘက်ကပြောထားတယ်ဟလာရခိုင်အေးနဲ့ဆက်ဆက်ပြီးတော့ရင်းကြနေတဲ့လူတွေဖမ်းဆီးခံထားတဲ့လူတွေပြန်လွတ်ပေးဖို့ကိစ္စဒီရခိုင်ပြည်ငင်းချမ်းရေးဖြစ်ထွန်းပူပြီးတော့ပြတ်တွန်းတိုးတက်ဖို့အရာမှာဘလောက်ထိအရေးပါတယ်လို့ယူဆပါတယ်ခင်ဗျ။အ
ဓိကအရေးပါတဲ့အချက်အထက်မှာပါပါတယ်ဘာလို့လဲဆိုတော့ဒီအထက်မှာကျမကနိုင်ငံရေးပါတီတရားရဲ့တာဝန်ရှိသူဖြစ်တဲ့အပြင်တမုံဝန်ကြောင့်ကရှင့်နေတယောက်ဖြစ်ပါတယ်။အဲ့တော့အခုဆရာဦးတန်းစိုးနိုင်ပြောတော်တဲ့အထက်မှာအစိုးရကဒါတရားစီရင်ကိစ္စပဲငါတို့မပါဝင်ခြင်းဘူးလို့ပြောတာဟာတကယ်မြင့်နယ်လဲဂဲပြစ်ဆိုတဲ့အကြောင်းကိုကျမကရှင့်နေတယောက်လို့ပြောမယ်ဆိုရင်အခု2008ဖွဲ့စည်းပုံပုံမှန်49ဟိုအခန်း7မှာနိုင်ငံသားတို့ရဲ့မူလအခွင့်အရေးဆိုတာမှာနိုင်ငံတော်ဆိုတာဟာအုပ်ချုပ်ရေးဥပဒေပြုရေးနဲ့ဆက်ဆိုင်တဲ့ပုဂ္ဂိုလ်အဖွဲ့အစည်းတွေကိုစိုးလို့ရဲဆိုပြီးတော့တရားစီရင်ကြတော့မပါဘူးခက်မှသုံးပြကအဲ့ဒီတော့အစိုးရဆိုတဲ့အုပ်ချုပ်ရေးကဏ္ဍနဲ့ဆိုင်တဲ့ပုဂ္ဂိုလ်တွေကဒီတရားစီရင်ကိစ္စပဲဆိုတဲ့ကိစ္စကို၌ကဟိုလုံးဝမစီမလျော်တဲ့ဟိုငင်းပယ်ချက်ပဲဖြစ်နေတယ်ဘာလို့လဲဆိုတော့ကျမတို့လိုနှစ်ပေါင်း40နီးနီးမှုလိုက်လာတဲ့လူကဒီလူဟာတကယ်ကိုဒီမတရားအသင်းနဲ့ဆက်ဆက်ပြီးတော့အဆွတ်ဆွတ်ခံရတဲ့လူလားတာမန်အပြစ်မဲ့တဲ့လူလားဆိုတာကျမတို့ခံမှန်းလို့ရတယ်ဒီလူကရှင့်နေပဲဒီလူပြောမှာပေါ့ဆိုတာမျိုးမဟုတ်ဘူးကျမကအခုကလည်းဒီအနေထားတွေတာမန်လူဒန်းစားတွေတော်တော်လေးကိုဒုက္ခရောက်ပြီးတော့ဖြစ်ကြတယ်အဲ့မှာဒီမတရားအသင်းအဆင့်တော်မဟုတ်ဘူးနဲ့အချမ်းဖဲဆိုတော့ပုံမှန်တွေကြီးလိုက်တာအဲ့ဒီအထဲမှာအကျမဒီပြွင့်ပြွင့်လင်းလင်းပဲပြောရရင်အမှုတိုင်းလိုလိုဟာထုံးမြတ်နိုင်ပါ164ဆိုပြီးတော့တရားခံပြီးအမှုတွေ ਨੇ နော်တရားကိုဖမ်းမိတယ်အမှုဆွဲတယ်မစစ်ရသေးဘူးအဲ့ဒီတရားခံပြီးအမှုကိုပိတ်ဖို့တက်တက်ကို3လလောက်ကိုကြာသွားတယ်တမှုတွေဆိုရင်တမှုတက်လေဆိုရင်6လလောက်ကိုကြာသွားတယ်ဓာတ်တွေဟာနိုင်ငံသားတွေရဲ့ဥပဒေပါခွင့်ရည်နစ်နာချက်နော်အမှုတိုင်းလိုလိုမှာကိုထုံးမြတ်နိုင်ပါ164ဘယ်လိုတရားခံပြီးအမှုတွေတန်းစီပြီးတော့ပါနေရတာလေအဲ့ဒီတော့နိုင်ငံတော်ဆိုတာဟာအုပ်ချုပ်ရေးဥပဒေပြုရေးပုဂ္ဂိုလ်ချင်းဖြစ်စေအဖွဲ့အစည်းဖြစ်စေသက်ဆိုင်တယ်ဆိုလို့ရှိရင်အမှုတွေကိုယုံသိမ့်လို့ရတယ်ပေးဖြစ်လို့ရတယ်အဲ့ဒီအနေအထားတွေကိုဟိုသက်တာဖွင့်ကိုတကယ်တမ်းပြင်းပြတတ်တာလုပ်ပေးမယ်ဆိုရင်လုပ်ရရတဲ့အနေအထား
ဟုတ်ကဲ့ခင်ဗျာလောလောဆယ်အခြေအနေကကျွန်တော်နားလည်သလောက်ဆိုရင်ရှင်မတိုးနိုင်သေးဘူးဖြစ်နေတာပေါ့နော်တကယ်အေးနဲ့ဂျားထဲမှာပဲဟလာခီဇတ်မှုပြောဆိုမှုရှိနေပြီးတော့အစိုးရဘက်ကပါလာတဲ့အနေအထားမျိုးမရှိသေးဘူးဟလာယူကော့ဝဲလူဖို့ကိစ္စနဲ့ပတ်သက်ပြီးတော့လည်းပဲ NLD ဘက်ကကျွန်တော်ပြောထားတာကိုနောက်ဆုံးတိထားရတာပါလဲဆိုတော့လွတ်တော်ပြန်ဆတဲ့အချိန်ကြတော့မှလိုအပ်တဲ့ဥပဒေပြဋ္ဌာန်းပြီးတော့ဟလာယူကော့ဝဲချင်းပါဖို့ဖြစ်နိုင်မယ်ဆိုတဲ့အလားအလာမျိုးနောက်ဆုံးပြောထားတာကျွန်တော်ကြားထားရပါတယ်ဆိုတော့ဦးတန်းစွန်းနိုင်လက်ရှိအခြေအနေမှာဟလာရခိုင်ပြည်အရေးကိုဒီတဲ့ပို့ပြီးတော့ရှေ့တူးပြီးတော့ဖြစ်ထွန်းတိုးတက်ဖို့ရဘာလို့တင့်နေလို့ယူဆပါတယ်ခင်ဗျ
ဘာလို့တင့်လဲဆိုတော့ပထမဦးဆုံး ပြောလို့ရှိရင်ကျွန်တော်တို့အေးကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စဉ်းစားပြည်တဲ့နေရာပထမအဦးဆုံးဒီခိုင်းပြည်သူ12သိန်းကျော်လောက်နော်မျိုးနယ်ကိုမျိုးနယ်မှာသူတို့ရဲ့တရားဝင်အခွင့်အရေးတွေနော်မရရှိတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကအဆချီပြီးတော့သူတို့ကကန့်လန့်လာအဲ့တော့အဲ့ဒီကိစ္စတွေကိုနော်သူတို့ကသူတို့မျှော်လင့်နေတာကတော့2020ရွေးကောက်ပွဲရဲ့အဆက်ဖြစ်ဒီဇင်ဘာလ31ရက်နေ့မတိုင်ခင်မှာဒီကိစ္စတွေကို UEC ကဆောင်ရွက်ပြီဒါပေမဲ့အဲ့ဒီကိစ္စတွေကဖြစ်မလာပါဘူးသို့တော်ညာလဲဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဖြစ်စီချင်တာဘာလဲဆိုဒီကိစ္စကိုကျွန်တော်တို့2020ရွေးကောက်ပွဲရဲ့အဆက်ဖြစ်ကျွန်တော်တို့ကဖြစ်စီချင်တယ်တကယ်လို့ဒါကိုကြားပြရွေးကောက်ပွဲလို့ကျွန်တော်တို့သဘောထားကြမယ်ဆိုလို့ရှိရင်တစ်နှစ်ကျော်ပြီမှာနှစ်ခုလောက်မှာဒါလုံးနေအဲ့တော့ဒီတစ်နှစ်ကျော်ကာလအတွင်းမှာအများကြီးအတောင်းလဲတယ်နော်ရှိနေတယ်အဲ့ဒီအခြေအနေကိုကျွန်တော်တို့ကမရောက်စေချင်ဘူးမရောက်စေချင်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ပါလို့ကျွန်တော်တို့ကပြောတော်ညာလေ NLD အစိုးရအဖွဲ့ရောနော်နောက်ပြီးတော့ကျွန်တော်ရွေးကောက်ပွဲဖော်ပြချင်တယ်ကကိစ္စနဲ့ပတ်သက်လို့နော်တိတိကျကျသဘောထားဆုံးဖြတ်ပြီးတာဘာမှမရှိဘူးအဲ့တော့ဒီကိစ္စကတော့တခုကတော့ UEC ရဲ့ဒီကိစ္စနဲ့ပတ်သက်တဲ့ဆောင်းတဲ့ချက်ဒီမှာဘယ်လိုခက်ခဲတွေရှိတာလဲဘယ်လိုသဘောထားတွေရှိတာလဲအဲ့ဒီသဘောထားတွေဟာကျွန်တော်တို့နိုင်ငံတော်အတိုင်းအမင်းကကျွန်တော်တို့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားတွေနဲ့ဆက်ဆံနေတာအဲ့လိုဆိုလို့ရှိရင်တော့ကျွန်တော်တို့ရခိုင်ဒေသမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဆောင်ရွက်ဖို့အကောင့်ထယ်ဖို့မှုချင်းနေဟာနောက်ဆုတ်သွားပါလိမ့်နောက်ဆုတ်သွားရင်မကဘူးအခြေအနေတွေကပိုပြီးတော့ကျုပ်ထွေးလာနိုင်တဲ့အခြေအနေတွေရှိပါတ
ယ်။ဟုတ်ကဲ့။
အဲ့ဒီကိစ္စတွေဒီ NLD အစိုးရနော်ဒေါ်ဆန်းစုကြည်နဲ့ကျွန်တော်တို့ချား UEC အနေနဲ့တစုံတရာသဘောထားထုတ်ပြန်မှုလိုအပ်နေရေးကြည့်နေပြီကျွန်တော်တို့မြင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ဒေါ်ဤနုစိန်အနေနဲ့ရောအခုလက်ရှိအဆင့်မှာအရင်ဆုံးဘာလုပ်တင်နေဘာဖြစ်တင်နေလို့ယူဆပါတယ်ခင်ဗျာ
။ကျွန်တော်ကတော့ဒီရွေးကောက်ပွဲဆင်လက်ထားခဲ့တာနဲ့ပတ်သက်ပြီးတော့ဒီကောက်ပဲပြန်လေးကျင်းပနိုင်ဖို့အတွက်တိုးတက်မှုတွေကိုတစားတစားဆောင်ရွက်ခဲ့ကြတဲ့အဖွဲ့နှစ်ဖွဲ့ရဲ့အနေထားအဲ့ဒီအဖွဲ့နှစ်ဖွဲ့ပထမဆုံးဟိုစတင်ပြီးတော့တိုက်ပွဲတွေဖြစ်တုန်းကတော့အစိုးရကအမြင့်ပြည့်ရှင်မှုရေးတို့နော်လေရင်သုံးလို့ရတယ်ဆိုတာတို့နော်တက်မတော်သားတွေကိုဂုံပြူလိုက်တာတို့အဲဒါမျိုးတွေဝင်ပါခဲ့ပြီးတော့နော်ရခိုင်ပြည်လက်အုံးဟာဟိုစစ်စစ်ညကျေသွားလိမ့်မယ်ဆိုတာမျိုးတွေကစဝင်ပါခဲ့ပြီးတော့အခုကျမရှေ့မှာပြောခဲ့တဲ့ဒီတရားကြီးနဲ့ပတ်သက်တဲ့တော့မတော်မတရားဖန်ဆီးခံခဲ့ရတဲ့လူတွေနဲ့ပတ်သက်လာရင်တော့ဒါတရားစီရင်ကိစ္စပဲစွန့်နေမဆိုင်ဘူးဆိုတဲ့အနေအထားမှာအခုတိုက်ပွဲဖြစ်ကြတဲ့အဖွဲ့နှစ်ဖွဲ့တောင်မှနော်ဟိုစစ်ဆက်လို့ညှိနှိုင်းလို့ဆွေးနွေးလို့ရတဲ့အနေအထားရှိနေပြီအစိုးရဟာလက်ရှိအစိုးရနောက်ထပ်လည်းအစိုးရဖြစ်မယ်အသေးစားနေပြီးသားအနေအထားမှာတော့ဒီတိုင်းပြည်ရဲ့မျက်နှာပြည်သူရဲ့မျက်နှာလူထုရဲ့မျက်နှာကိုထောက်ထားပြီးတော့နောက်ပြည်ထောင်စုအရေးပေါ်တယ်အဲ့ဒါကိုအဲအားလုံးကိုဟိုအကောင်းဆုံးကိုဖြစ်အောင်နော်မလုံနိုင်ရင်သိရင်တောင်မှကောင်းတဲ့ဖက်ကိုဘလူစတင်ပြီးတော့လောက်ရမလဲဆိုတာကိုလောက်လိုက်ရင်အလွယ်ကလေးတွေရှိပါတယ်ဥပမာကျမတို့ဟိုဒံဘက်ဘာ7ရက်နေ့လောက်ကစခဲ့တဲ့ကိစ္စတကွာဒီဇင်ဘာတလလုံးလုံးနော်အမှန်လေးချက်တွေရှိခဲ့တယ်ဘာလို့လဲဆိုတော့ဟိုလွှတ်တော်ခေါ်ရမယ်အခင်းချင်းတွေနဲ့တပါတဲ့ပေါ်နိုင်အောင်ရက်21ရက်ဆိုတာကအစနော်လောင်းဝဲလောက်ဆိုရင်ကျမတို့ရခိုင်ပြည်နယ်ကော်မရှင်အဖွဲ့ရဲ့အားတက်တော်ပြောခဲ့တဲ့နော်အဆင်ပြေရှိပါတယ်ဆိုတဲ့အချက်တွေနော်ဒီအချက်တွေဟာနော်အားလုံးအစိုးရနဲ့အစိုးရကတာဝန်ခံပြီးတော့လုပ်ပေးနိုင်ရနေတာတွေရှိတယ် UEC မှာတာဝန်အပြည့်အဝရှိတယ်ဆိုပေမဲ့တာဝန်ခံရတာအစိုးရပဲဖြစ်ပါတယ်အဲ့လိုမျိုးတွေရှိခဲ့ရတာနဲ့အရှိန်ကတစတစတိုက်စားလာခဲ့တယ်လူတွေမျောလင့်ချက်တွေ啊ဒါပေမဲ့ဒီရွေးကောက်ပွဲတစ်ခုအပေါ်မှာမူတည်ပြီးတော့နှစ်ဖက်ညှိနှိုင်းကြတဲ့အဲတက်နှစ်ခုပေါ့လေဒီဘက်က ULAA နဲ့အဲဒီဘက်ကမြန်မာတက်မတော်နဲ့ကတစားတဲ့တစားဟိုပြည်လင်မဲ့နော်ကောင်းတဲ့ဖက်ကိုဥတည်နေရတာနဲ့အစိုးရကတုံ့နှိပ်ပါဝယ်လို့နော်ဘာမှဟိုမဆက်မဆိုင်ဘူးလို့လို့ဒါမျိုးတွေဖြစ်နေတယ်ဆိုတော့လေကျမတို့ဘက်ကတော့ဒါပြည်သူတွေရဲ့เนาะလိုအပ်ချက်တွေကိုเนาะဖြည့်ဆည်းပေးမှုတာဝန်ဟာ အစိုးရမှကြော့ကြနေတဲ့အနေအားဖြစ်တယ်တာဝန်မကျေရရောက်နေတယ်လို့ပဲကျွန်မပုံမှန်လည်းပြောချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာအခုကျွန်တော်တို့ဒန်ဆိုနိုင်ရောဒေါ်အင်းနုစင်ရောဆွေးနွေးခဲ့တဲ့လောက်ကိုပြန်ကြည့်ပြီးတော့ပေါ့နော်ရခိုင်ပြည်ရင်းချမ်းရေးရောင်းနေတန်းလာဘူးရှေ့အလားလာအပေါ်မှာဘလောက်အထိများအကောင်းမြင်ထားပါတယ်ခင်ဗျာဦးတန်းဆိုနိုင
်ဟုတ်ကဲ့ကျွန်တော်ဘုံဝင်လည်းပြောရလို့ရှင်တော့အခုရခိုင်ပြည်မှာရွေးကောက်ပွဲတွေကျင်းပဖို့အတွက်အေးရဲတောင်းဆိုမှုတွေလက်ရောမှုတွေအခုစီးလှူရှာမှုတွေပါလုံးဝရပ်သွားတာနဲ့ပတ်သက်လို့ကျွန်တော်တို့ကကြိုဆိုပါတယ်ကျွန်တော်အကောင်းလဲမြင်ပါတို့တော့အေးကတင်ပြထားတဲ့အစီအမံတွေထဲမှာကျွန်တော်တို့ရခိုင်ပြည်မှာတရားမျှတတဲ့လွတ်လပ်တဲ့ရွေးကောက်ပွဲကျင်းပရေးအတွက်တောင်းဆိုမှုတွေတော်တော်များများတွေ့တယ်လက်ရောမှုတွေလည်းတော်တော်များများတွေ့သို့တော့ဒီခိုင်းပြီးမှရွေးကောက်ပွဲတွေကျင်းပပြီလို့ရှိရင်အေးရဲ့နိုင်ငံရေးသဘောထားစီးရင်မြန်ပါလေဆိုတဲ့ကိစ္စကျွန်တော်တို့ပြုဝင်လင်းလင်းသိကွင်ပြရပါကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့အေးအဖွဲ့အနေနဲ့ကျွန်တော်တို့ဒါဟာငြိမ်းချမ်းရေးအတွက်ရောင်နေတခုလားဒါမှမဟုတ်လို့ရှိရင်ဒီဒီခိုင်းပြီးနယ်မှာရွေးကောက်ပွဲမှာရခိုင်မျိုးသားကိုယ်စားလှယ်ဒီအနာရပြီးရခိုင်လွတ်တော်မှာเนาะအများစုနေရာရအောင်ရုပ်လုပ်ဖို့ဆိုတဲ့သဘောထားပဲရှိတာလားဆိုတော့ဒီပတ်သက်လို့ကျွန်တော်တို့ဘာမှထောက်ထားမတွေ့ရအဲ့တော့ကျွန်တော်တို့ကတော့ခုနဒေါ်အင်းနီစင်ပြောတယ်လို့ဒီနေ့ဒါဟာငញ្ញမ်းကြီးရဲ့ရောင်နီလို့ကျွန်တော်တို့ကမျှော်လင့်နေပါပဲရခိုင်ပြည်နယ်မှာစီးရဲလှုပ်ရှားမှုတွေလုံးဝရပ်ဆိုင်းသွားတာနောက်ပြီးတော့အဲ့ဒီစီးရဲလှုပ်ရှားမှုတွေရပ်ဆိုင်းမှုကနေပြီးတော့တပက်က bilateral ဆွေးနွေးပွဲတွေနှုတ်နှစ်ဖက်ဆွေးနွေးပွဲတွေတမ်ရော်နဲ့တာမကဘူး NRPC နဲ့ပါဆွေးနွေးကြတာအဲ့ဒီကနေတဆင်ငញ្ញမ်းရေးကျွန်တော်တို့စပွဲပိုင်းမှာတွေ့ဆုံရတဲ့အနေထားတွေပေါ်မှာအေးကဘယ်လိုသဘောထားတယ်ဘယ်လိုစဉ်းစားတယ်လဲဆိုတဲ့ကိစ္စတွေကျွန်တော်တို့သိခွင့်ရရင်တော့ပို့ပြီးတော့ကျွန်တော်တို့ဒီလှုပ်ရှားမှုတွေရဲ့အလားအလာနဲ့ပတ်သက်ပြီးကျွန်တော်တို့ကြိုးစားပုံပြဖို့ပေါ်လာရှိ
ဟုတ်ကဲ့ခင်ဗျာတော်ရင်ဦးစိန်တော်ရင်ဦးစိန်ကတော့ကိုတိုင်ကအလားတခိုင်မျိုးသားပါတီကဟလာကိုတိုင်ကဒီကိစ္စမှာတကယ်ဝန်ပါဝင်နေသူတယောက်အနေနဲ့လက်ရှိအခြေအနေတွေကိုကြည့်ပြီးတော့ရှေ့အလားအလာပေါ်မှာရခိုင်ပြည်ငင်းချမ်းရေးတိထက်ပို့ပြီးတော့ရောင်းနေတန်းလာဖို့ဘလောက်အထိများအကောင်းမြင်ထားပါတယ်ခင်ဗျာ
ကျွန်တော်ကတော့ဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဆိုတာကိုတကယ်တမ်းလုံမယ်ဆိုရင်လုံလို့ရတဲ့အနေထားမှာဖြစ်စေခြင်းခဲ့ပါတယ်ဆိုတော့ဒီချင်းကြမှာပဲရခိုင်မျိုးသားပါတီရခိုင်ပါတီတွေလွတ်တော်မှာအများကြီးရှိလာအောင်လို့ AA က ULAA ကဒီလိုလှုပ်လိုက်သလားလို့ပြောဖို့ကတော့အဲမကောင်းပါဘူးဘာလို့လဲဆိုတော့ဒီကိစ္စတွေမရှိခင်2015မှာလဲ ENP ဟာရခိုင်ပြည်နယ်လုံးမှာအများဆုံးအနိုင်ရခဲ့တဲ့ပါတီဖြစ်ပြီးတော့မြန်မာတိုင်းနိုင်ငံလုံးမှာဆိုရင်တတိယ NLD ပြီးရင်ဒီခိုင်ကျိုးပြီးရင် ENP ဟာတတိယအနိုင်ရတယ်ပါတီတရားဖြစ်ရည်ရည်ခဲ့ပြတာဖြစ်ပါတယ်အဲ့တော့မေးပေးခွင့်ရှိတဲ့လူဦးရေ25ရာခိုင်နှုန်းလောက်ကတာမေးပေးခွင့်ရတဲ့အခင်းချင်းတစ်ခုနဲ့ကျမတို့ဒီပြည်ထောင်စုထဲကပြည်နယ်တစ်ခုဟာပြည်ထောင်စုမှာဖွဲ့ထားတဲ့တိုင်းရင်းသားကိုစားပြုဆိုတဲ့ပါတီတရားဟာဒီလိုမစွတ်တဖို့မမျှမတဘဲနဲ့တာလွတ်တော်အခင်းချင်းเนาะဒီနိုင်ငံရဲ့အခင်းချင်းထဲမှာဝင်ပါမယ်ဆိုရင်တော့ဒါတကယ်ကိုမမျှမတတဲ့အနေထားဆိုတာပြောစရာဘူးမလို့အဲ့တော့ ULAA ရဲ့เนาะသဘောထားထုတ်ပြန်ချက်တွေဟာရခိုင်လွတ်တော်ကိုယ်စားလှယ်တွေလွတ်တော်မှာကြီးစိုးရေးဆိုတဲ့အနေထားတစ်ခုကြောင့်လုတ်တယ်လို့ကြေညာစွာတော့အတိတ်ပဲမဖြစ်ဆိုသင်ပါဘူးဒါဟာတကယ်ကိုငြင်းငြင်းချမ်းချမ်းနဲ့ကောင်းတဲ့လက္ခဏာတွေဖက်ကိုတစတစဆောင်ရွက်ခဲ့တဲ့အပြုမူအလို့အဆောင်တွေကိုတော့အစိုးရအနေနဲ့เนาะချင်းချင်းမြောင်မြောင်အသဘောထားတွေနဲ့တော့ပယ်လျက်ကံလေးလူရှုတာမျိုးတွေမလုပ်ဘဲနဲ့တကယ်ကိုပြည်သူတွေအားလုံးကိုကိုစားပြုတဲ့တောင်းခံတဲ့အစိုးရတရားအဖြစ်တော့အဲပုံဖော်ပြီးတော့ဆောင်ရွက်တင်ပါတယ်လို့ကျွန်မအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပြီးတဲ့ဒေါ်အေနုစိန်ဦးတန်းစုနိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ
်ဒီခိုင်မျိုးသားပါတီ AMB ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေနုစိန်နဲ့မြန်မာအရေးလေးလာသုံးသပ်သူဦးတန်းစုနိုင်တို့ဆွေးနွေးသွားကြတာပါCOVID-19 ရေပေါ်ချိန်တွေကြောင့် VOA အစီအစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညတရက်လီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ဒီပြာဝေးပွားပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကမ္ဘာ့လွှားခီးသွားအစီအစဉ်ကနေကြိုဆိုပါရရှင်။ကျွန်မဆွေမြတ်မမ။အခုတစ်ခေါက်တော့ကမ္ဘာနိုင်ငံဆောင်ကိုတွားကြရအောင်ပါ။ကိုဗစ်ကရောဂါကြောင့်ခီးသွားလုပ်ငန်းအများစုထိခိုက်နေပေမဲ့ခီးသွားလုပ်ငန်းနဲ့သက်ဆိုင်တဲ့တချို့လုပ်ငန်းတွေကတော့ကိုဗစ်ကာလမှာပိုပြီးတော့အလုပ်ဖြစ်နေပါတယ်။ကရောဂါကူးစက်မဲ့စိုးရိမ်စိတ်တွေရှိနေခြင်းမျိုးမှာခီးသွားလုပ်ငန်းအနာဂတ်အတွက်ဘလို့ပြင်ဆင်မှုတွေလုပ်နေကြသလဲဆိုတာကိုကမ္ဘာ့လွှားခီးသွားအစီအစဉ်ကနေတွားလေ့လာရအောင်ပါရှင်။2020ခုနှစ်ကတော့တကမ္ဘာလုံးကခီးသွားလုပ်ငန်းတွေအတော်လေးထိခိုက်တဲ့နှစ်ဖြစ်ပါတယ်။ကိုဗစ်ကရောဂါကြောင့်ကမ္ဘာလက်ခီးသွားဧည့်သည်တွေနဲ့ပုံမှန်စီကားတက်ဝင်နေတဲ့မြို့တွေအခုတော့အတော်လေးခြောက်ကန်နေပါတယ်။မြန်မာနိုင်ငံအပါအဝင်အာရှဒေသကခီးသွားလုပ်ငန်းတွေလည်းအတော်လေးထိခိုက်နေတာပါ။ကိုဗစ်ကြောင့်နိုင်ငံတစ်ခုကနေတစ်ခုသွားရလာရကန့်သတ်ချက်တွေရှိနေချိန်မှာမဖြစ်မနေထွက်ကြတဲ့ခီးကလွဲလို့အပျော်ခီးအပန်းဖြေခီးထွက်သူတွေမရှိသလောက်ပါ။ဒါကြောင့်နိုင်ငံသားကိုသွားစရာမလိုပဲကမ္ဘာအထင်ကြီးနေရာတွေကိုအွန်လိုင်းပေါ်ကနေသွားနိုင်အောင်ဖန်တီးထားတဲ့ virtual tour တွေရေပန်းစားလာပါတယ်ကမ္ဘာအထင်ကြီးပြတိုက်ကြီးတွေသာမကတချို့မျိုးတွေကဧည့်သည်တွေအသွားများတဲ့နေရာတွေကိုအွန်လိုင်းပေါ်ကနေသွားရှိနိုင်အောင်စီစဉ်ပေးထားကြပါတယ်ဂျပန်နိုင်ငံကဖျော်ဖြေရေးကုမ္ပဏီ First Airlines ကလည်းနိုင်ငံသားခီးသွားခြင်းသူတွေတကယ်ခီးထွက်ရတယ်လို့ခန့်စားချက်မျိုးရအောင်လို့ virtual reality နည်းပညာနဲ့ဖန်တီးပေးထားပါတယ်လေယာဉ်မြန်အတွင်းပိုင်းပုံစံလိုလှုပ်ထားတဲ့ခုံနေရာမှာထိုင်ပြီးတော့တကယ်လေယာဉ်မြန်စီးနေရတယ်လို့ဖြစ်အောင်လို့ဒီပညာနဲ့ဖန်တီးထားတာမဟုတ်ဝေဟင်ထဲရောက်နေတဲ့အတိုင်းပဒင်းပေါက်အပြင်ကိုကြည့်လိုက်ရင်တိမ်တွေပြန့်နေတယ်လို့တော့မြင်ရတာပါဘယ်ကုန်းမှမသွားပေမဲ့ဒီလေယာဉ်ခရီးမဆခင်ခီးတွေတွေကိုအရေးပေါ်အခြေအနေကြုံလာရင်အသက်ကအင်ဂျီရီအောက်ဆီဂျင်နှာခေါင်းဆီးတွေကိုဘယ်လိုဝေ့ရမလဲဆိုတာကိုတော့မှတကယ်လေယာဉ်ခီးတွေမှာအသိပေးတယ်လို့ပြောပြပါသေးတယ်key theory အနေနဲ့ပထမတန်းစား first class ထိုင်ခုံတွေပေါ်ကနေပြင်သစ်အီတလီဟာဝိုင်နယူးယောက်စတဲ့မြို့တွေကို virtual reality မျက်မှန် VR goggle တွေတက်ပြီးတော့အရောက်သွားနိုင်ကြပါတယ
်။あのコロナになってしまって海外旅行に行けなくなってしまったからま来られたりとかあの
前ハワイをနှစ်တိုင်းအပန်းဖြေခီးထွက်လို့ရှိတဲ့သူမျိုးတွေအခုဆိုမထွက်နိုင်ကြတော့ဒီကိုလာပြီးဟာဝိုင်ခီးကို virtual သွားကြပါတယ်။အဲ့ဒီလိုဧည့်သည်မျိုးတွေတိတိတတ်တာများလာတာတွေ့ရပါတယ်။
သူတို့ကုမ္ပဏီကအခုလို virtual reality နည်းပညာနဲ့ခီးသွားလုပ်ငန်းကို2016ခုနှစ်ထဲကစခဲ့တာပါ2020ခုနှစ်ကိုဗစ်ကပ်ရောဂါစပြီးနောက်ပိုင်းမှာတော့ booking က90ရာခိုင်နှုန်းလောက်မြင့်တက်သွားတယ်လို့ကုမ္ပဏီဥက္ကဋ္ဌကပြောပါတယ်တကယ်ခီးသွားသလောက်အကုန်ချမများသလိုအချိန်လည်းမပေးရတဲ့အခုလိုမျိုး virtual ခီးသွားလုပ်ငန်းတွေကနိုင်ငံတော်တော်များများမှာပိုပြီးတော့ခေတ်စားလာနေပါတယ်ကိုဗစ်ကရောဂါကြီးကြောင့်လူတွေရဲ့နေမှုထိုင်မှုပုံစံတွေပြောင်းလဲသွားတာနဲ့အတူအပန်းဖြေခီးသွားတဲ့ပုံစံတွေလည်းပြောင်းလဲသွားပါတယ်အတော်များများကကို့အတွက်လုံခြုံဘေးကင်းတယ်လို့ယုံကြည်တဲ့နေရာတွေမှာအေးအေးဆေးဆေးအနားယူတဲ့ staycation လုပ်တာမျိုးတွေသိပ်ကိုခေတ်စားလာပါတယ်အမေရိကမှာဆိုရင်ချက်ပြုတ်စားတောက်နိုင်တဲ့မိဖို့ကြောင့်နဲ့အိယာတွေပါတဲ့နောက်တွဲရင် RV ကားတွေကိုဝယ်သူငှားသူတွေပုံများလာပါတယ် recreational vehicle လို့ဆိုတဲ့အတိုင်းကားနဲ့တကူတော့ဒါမှမဟုတ်ရင်ကိုမီသားစုပဲတီးသန့်အပန်းဖြေခီးထွက်နိုင်တာမို့ကယ်လီဖိုးနီးယားပြည်နယ်က North RV Center အယောင်ဆိုင်မှာဆိုရင် RV ကအယောင်နှစ်ဆတက်သွားတယ်လို့ဆိုပါတယ
် So you could take an RV go away with your family and stay out
Today ချနားနေတဲ့နေရာတွေစီကိုမိသားစုလိုက်ခီးထွက်တာပဲဖြစ်ဖြစ်ကိုတယောက်ချင်းတိုးရဲသွားပြီးတော့နားယူတာပဲဖြစ်ဖြစ် RV နောက်တွဲရင်တွေကိုယူသွားလို့ရတယ်လေဒါကြောင့်မို့ဒီလုပ်ငန်းကတိတ်ကိုလုံးဖြစ်နေပါတယ်
ကိုဗစ်ကရောဂါအန္တရာယ်ကြီးရှိနေပေမဲ့ဒီအန္တရာယ်ကြားမှာကို့အတွက်အရေးပါတဲ့ကိစ္စတွေကိုဘလို့နီးလန်းနဲ့လုံနိုင်မလဲဆိုတာကိုလူတွေကနီးလန်းရှာလာကြတာပါဒီကမ္ဘာလုံးမှာအထင်အားနေတဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းသားမကသူတို့နဲ့ဆက်ဆံနေတဲ့လုပ်ငန်းတွေအားလုံးလည်းနလန်းထူနိုင်အောင်လို့ဘလို့လုပ်မလဲဆိုတဲ့နီးလန်းသက်တွေကိုရှာဖွေနေကြပါတယ်တောင်ကိုရီးယားနိုင်ငံကရေပန်းစားတဲ့အပန်းဖြေနေရာတစ်ခုဖြစ်တဲ့နာမီအိုင်းလန်းရဲ့အမှုဆောင်အရာရှိချုပ်ကတော့ကိုဗစ်ရောဂါကြားကအလုပ်ဖြစ်တဲ့ခီးသွားလုပ်ငန်းမျိုးတွေလုပ်ဖို့အားလုံးစဉ်းစားလာကြတယ်လို့အခုလိုပြောပါတယ
်။ဒါမို့ නික အဖရနန်ဒီ가족단위개인들이
လာလေတဲ့ဧည့်သည်အရေးအတွက်နည်းသွားပေမဲ့ခီးသွားလုပ်ငန်းအရေးအတွက်ပိုကောင်းလာပါလေ။နောက်ကြရင်မိသားစုလက်ထွက်တဲ့ခီးမျိုးကိုယ်တိုင်လမ်းညွန်ကြည့်ပြီးတော့ထွက်တဲ့ခီးမျိုးတွေပို့ပြီးတော့ခေတ်စားလာပါလိမ့်မယ်။ခီးသွားလုပ်ငန်းတွေကလည်းအဲ့ဒီလိုခီးစဉ်မျိုးပို့ပြီးတော့ထွင်ဖို့လုပ်နေကြတာပါ။ကာယောဂါဖြစ်တော့ပို့ပြီးတော့မြန်မြန်ဆန်ဆန်လုပ်ဖြစ်သွားကြပါလေ။ယောဂါအန္တရာယ်ကြီးချာမှအလုပ်ဖြစ်မဲ့ခီးသွားလုပ်ငန်းတွေလုပ်နိုင်ဖို့ကျွန်တော်တို့နီးလန်းရှာနေကြရမှာပါ။
ကိုဗစ်ကာကွယ်ဆေးတွေရှိလာပြီးမို့ကာယောဂဘေးကနေလွတ်ပြီးလို့ပြောနိုင်ချင်ရောက်ရင်တော့မှကာယောဂကရက်ကနှစ်နဲ့ချီရှိနေအောင်မှာပါဒီလိုအခြေအနေချာမှာနိုင်ငံတကာခီးသွွားဧည့်သည်တွေယုံကြည်မှုအပြည့်နဲ့အရင်လိုခီးတွေထွက်နိုင်ကြအောင်ဆွဲဆောင်နိုင်ဖို့ခီးသွွားလုပ်ငန်းတွေအခုရဲကပြင်ဆင်ကြိုးစားနေကြပါတယ်ရှင်ကျွန်မဆင်မြန်မှာပါ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ကျူဘာအစိုးရကသူ့ပြည်သူတွေရဲ့ဝင်ငွေတွေကိုခေါင်းပုံဖြတ်ပြီးဗင်နီဇွဲလားနိုင်ငံရဲ့တရားမဝင်နီကိုလတ်စ်မဒူရိုအစိုးရကိုပံ့ပိုးဖို့အသုံးချနေတာကိုကာကွယ်နိုင်အောင်အမေရိကန်ပြည်ထောင်စုကဆောင်ရွက်နေပါတယ်။ကျူဘာအစိုးရကဒီနိုင်ငံတကာသုံးငွေတွေကိုမတမာတဲ့နည်းလမ်းတစ်ခုသုံးပြီးမတရားသိမ်းယူနေတာဖြစ်ပါတယ်။ကျူဘာနိုင်ငံပြည်ပမှာရောက်ရှိနေသူတွေကသူတို့ရဲ့ဆွေမျိုးနဲ့မိတ်ဆွေတွေစီလက်ဆောင်အနေနဲ့အသုံးစရိတ်ပေးဖို့တဲ့လွှဲငွေတွေကိုအစိုးရကမတရားဖြတ်တောက်ကောက်ခံနေပါတယ်။ကမ္ဘာအနောက်ချမ်းမှာပြည်ပကပို့တဲ့ငွေကိုစစ်တပ်ကဖြတ်ယူတာဆိုလို့ကျူဘာတနိုင်ငံပဲရှိပါတယ်လို့ကမ္ဘာအနောက်ချမ်းရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးတန်အမတ်ကြီးမိုက်ကယ်ကိုဇက်ကပြောပါတယ်။မကြာခင်ကကျင်းပခဲ့တဲ့စိုးရိမ်ရတဲ့ကျူဘာလူအခွင့်အရေးအခြေအနေအထူးရှင်းလင်းပွဲမှာမစ္စတာကိုဇက်ကပြောလိုက်တာပါ။ကျူဘာစစ်တပ်ကနိုင်ငံတကာသုံးခိုင်မာတဲ့ငွေကြေးတွေကိုသူတို့အတွက်ဖြတ်တောက်ယူပြီးဗင်နီဇွဲလားနိုင်ငံရေးမှာဆွတ်ဖက်ဖို့နဲ့မောင်မြင်တဲ့သူတို့စီးပွားရေးလုပ်ငန်းတွေကိုကြားကန်ရမှာအသုံးချနေပါတယ်။သူတို့ဖြတ်တောက်ပြီးကြံတဲ့ငွေကိုလက်ခံရတဲ့ကျူဘာနိုင်ငံသားတွေအနေနဲ့ဈေးအဆမတန်တင်ထားတဲ့အစိုးရပိုင်းကုန်တိုက်တွေကပစ္စည်းတွေကိုပဲဝယ်ယူခွင့်ရှိတယ်လို့ဆိုပါတယ်။ကျူဘာစစ်တပ်ကပြည်ပကပို့တဲ့ငွေတွေကိုမတရားဖြတ်ယူလို့မရအောင်ဒီအလေးအထရက်တန်းကရက်အောင်အမေရိကန်ပြည်ထောင်စုကပိတ်ဆို့လိုက်ပါတယ်။အချိန်ထဲမှာပဲတီးခြားတူချင်းစီနဲ့အရက်သားတွေအတွက်ငွေလွှဲပို့တာတွေဆက်လုပ်နိုင်ဖို့အမေရိကန်ကဖွင့်ပေးထားပါတယ်။ပြည်ပမှာတာဝန်ထမ်းဆောင်နေတဲ့ကျူဘာနိုင်ငံသားဆေးဘက်ဆိုင်ရာဝန်ထမ်းတွေရဲ့လစာဝင်ငွေတွေကိုပါဖြတ်တောက်အသုံးချနေတဲ့ကျူဘာအစိုးရရဲ့ဒီဒုတိယနည်းလမ်းကိုလည်းနိုင်ငံတကာကသတိထားမိအောင်အမေရိကန်ကသတင်းဖြန့်ဝေပေးနေပါတယ်။ဒီအမျက်ထုတ်တဲ့လုပ်ငန်းဟာ Castro အစိုးရအတွက်နံပါတ်၁ငွေဝင်ပေါက်ဖြစ်တယ်လို့တာမတ်ကြီးကိုဇက်ကထောက်ပြပါတယ်။အစိုးရကသူ့ရဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေရဲ့လစာ90ရာခိုင်နှုန်းကိုမတရားဖြတ်ယူနေတာကြောင့်လစာအပြည့်ကိုမခံစားကြရဘူးလို့ဆိုပါတယ်။အစိုးရကသူတို့ဝင်ငွေတွေကိုဖြတ်တောက်နေချိန်မှာအဲ့ဒီဆရာဝန်တွေကိုအကာအကွယ်ပေးနိုင်ဖို့အမေရိကန်ကလှုံ့ဆော်နေပါတယ်။ကျူဘာဝန်ထမ်းတွေအလုံးလုံးနေတဲ့နိုင်ငံတွေအနေနဲ့လစာတွေကိုကျူဘာအစိုးရရဲ့အိတ်ထဲလွှဲပို့မဲ့အစားဝန်ထမ်းတွေရဲ့ကိုယ်ပိုင်ဗန်စင်းတွေထဲထည့်ပေးတင်တယ်လို့အမေရိကန်ကတိုက်တွန်းပါတယ်။ဒီချက်ကိုကျူဘာအစိုးရကလက်မခံဘဲတင်းခံနေတဲ့ကြားကတချို့နိုင်ငံကဝန်ထမ်းတွေဗန်စင်းနဲ့ဓာတ်ရိုက်လွှဲပို့နိုင်တာကိုလက်တွေ့ပြသလိုက်ကြပြီလို့ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးကိုဇက်ကပြောပါတယ်။ကျူဘာအစိုးရကပြည်တွင်းပြည်နယ်မှုတွေနဲ့ဗင်နီဇွဲလားနိုင်ငံမှာမတော်မတရားဆွတ်ဖက်တာတွေအတွေ့ရန်မုံငွေမစုဆောင်နိုင်အောင်အမေရိကန်ပြည်ထောင်စုကအာရုံစိုက်နေပါတယ်။ကျူဘာစစ်တပ်လုံခြုံရေးတပ်ဖွဲ့နဲ့ထောက်လိုင်းရေးဌာနတွေကိုပြစ်မှတ်ထားတဲ့ပိတ်ဆို့မှုတွေနဲ့ကျွန်တော်တို့အရေးယူထားပြီးဖြစ်ကြောင်းနဲ့ဖိနှိပ်တဲ့ကျူဘာအစိုးရအတွက်မဟုတ်ဘဲကျူဘာနိုင်ငံကလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပုဂ္ဂလိကကဏ္ဍခိုင်မာတောင်းတင်းအောင်ရည်ရွယ်တာဖြစ်တယ်လို့ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ကိုဇက်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင်
VOA မြန်မာပိုင်းပုတ်တက်မှုနေ့နဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြမှာပါ။ American ပြည်ထောင်စုအထက်လွှတ်တော်နှစ်နေရာအတွက် Georgia ပြည်နယ်မှာမနေ့အင်္ဂါနေ့ကပြန်ပြီးကျင်းပတဲ့ရွေးကောက်ပွဲမှာလူတွေမဲယုံတွေမှာနက်နက်အစောကတည်းကတန်းစီပြီးမဲပေးခဲ့ကြပါတယ်။ Georgia ရွေးကောက်ပွဲဟာအထက်လွှတ်တော်မှာ Republican ဒါမှမဟုတ် Democrat ကလွှမ်းမိုးထိန်းချုပ်မလဲဆိုတာအဆုံးဖြတ်ပေးမှာဖြစ်ပါတယ်။American ပြည်ထောင်စု Washington DC မှာတမရဒေါ်နယ်ထရန့်ကိုထောက်ခံတဲ့လက်ရဇွန်အုပ်စုတွေဆန္ဒပြပွဲမတိုင်ခင်နှစ်ရက်အလိုမှာအုပ်စုခေါင်းဆောင်ကို Washington DC ရဲတပ်ဖွဲ့ကတနင်္လာနေ့ကဖမ်းဆီးလိုက်ပါတယ်။လူတွေတန်းနဲ့ချီစောင့်ဆိုင်းနေချိန်မှာပဲ Internet Online ကနေလိမ့်လေသူတွေဟာကာဝယ်ဆေးကိုရက်အနည်းငယ်အတွင်းဒေါ်လာ150နဲ့ပို့ပေးနိုင်ကြောင်း email တွေ phone application တွေကနေ message တွေပို့ပြီးလူတွေကိုဆွဲဆောင်နေကြပါတယ်။COVID-19 ကာကွယ်ဆေးလိမ်လည်မှုတွေမြင့်တက်လာနေချိန်မှာပဲဥရောပနဲ့အမေရိကန်အစိုးရအရာရှိတွေကနေငွေကြေးနဲ့လူပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေအတွက်လိမ်လည်သူတွေနဲ့ပတ်သက်လို့လူထုကိုသတိပေးနေကြပါတယ်။မြန်မာနိုင်ငံမှာမနေ့ကCOVID-19 ရောဂါကူးစက်ခံရသူ648ယောက်ထပ်ပြီးအတည်ပြုခဲ့တာကြောင့်ကူးစက်သူစုစုပေါင်း 32,000 ကျော်ရှိသွားပြီဖြစ်ပါတယ်။ဒီအတောအတွင်းအိန္ဒိယနိုင်ငံရဲ့လူဦးရေအများဆုံးပြည်နယ်ဖြစ်တဲ့
Uttar Pradesh ပြည်နယ်မှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးနှံရေးအစံလေ့ကျင့်ခဲ့ပါတယ်။နိုင်ငံတော်ကာကွယ်ဆေးထိုးနှံပေးမဲ့အစီအစဉ်စတင်ဖို့အစဉ်သစ်ဖြစ်နေချိန်မှာအခုလိုခမန်းကြီးလူပေါင်းတန်းညာလောက်ရှိတဲ့ပြည်နယ်တွင်းကခရိုင်85ခုမှာကြိုတင်အစံလေ့ကျင့်ခဲ့ကြတာပါ။ VOA မြန်မာပိုင်းဗုဒ္ဓဘူးနေ့အနေနဲ့ခင်အစီအစဉ်ကိုနားဆင်ကြကြတာပါ။ကျွန်မအင်ဂျင်နိုင်ပါ။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.